မင်္ဂလာညချမ်းပါခင်ဗျာ American Bureau Zoo ဝါရှင်တန် DC မြို့တော် View American ဆန်ကနေ October 10ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်၄ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9mm 31 32 52နဲ့9mm 190တို့ဖြင့် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကရှင်းပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ထမ်းစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာ3သိန်းခွဲကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။အခုလို COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေပေမဲ့လည်းဌာနပတ်သက်ပြီးတော့နောက်ထပ်အသစ်ထပ်ဖြေဆိုစရာမရှိပဲအစိုးရရဲ့အနေနဲ့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့အကျရောက်နိုင်ဆုံးနဲ့ထိခိုက်မှုအရှိနိုင်ဆုံးလူတွေကိုအကာအကွယ်ပေးဖို့လုပ်ရမယ်လို့ WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့မှာမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။စီးရင်နေရတော့နေ့စဉ်ကူးစက်မှုအသစ်ရဲ့၃ပုံတစ်ပုံဟာဥရောပတိုက်ကဖြစ်ပြီးတော့ကူးစက်သူ3,900ကျော်ရှိပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုရှောင်လို့မရနိုင်ပေမဖြစ်မနေချသွားဖို့လိုအပ်ပြီးတော့အသေးစိတ်ကိုရှေ့သတင်းဘက်မှာချိန်ညာသွားမယ်လို့လန်ဒန်မြို့တော်ဝန်စတက်ခန်းကပြောပါတယ်။အီလီနိုင်ငံမှာလည်းမနေ့ကနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုဟာ9,300ကျော်နဲ့သေဆုံးသူ28ယောက်ထပ်ရှိခဲ့တာကြောင့်ကူးစက်မှုအများဆုံးနေ့တွေကတစ်ခုဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ2,000ကျော်ထပ်တိုးခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုစဖြစ်ချိန်ကစပြီးတော့ပထမဆုံးအချိန်တစ်ရက်ထဲမှာ2,000ကျော်သွားခဲ့တာပါ။အလားတူဂျာမနီနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတော်ဝန်မှကန့်သတ်မှုအသစ်တွေကိုချမှတ်လိုက်တယ်လို့ဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောပါရယ်။ဂျွန်ဆော့ကင်တက္ကသိုလ်ရဲ့စီးရင်တွေအရတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံရသူ 36.8 သန်းကျော်နဲ့သေဆုံးသူ1သန်းကျော်သွားပြီဖြစ်တယ်လို့ပြောပါရယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 8,300 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူ 9,000 နီးပါးရှိသွားပြီလို့အိန္ဒိယနိုင်ငံကအတည်ပြုပါရယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ926ယောက်ရှိတယ်လို့လည်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ 38,000 ကျော်သွားပြီလို့ပြောပါတယ်။ဒါမဲ့သေဆုံးသူ 1,000 အောက်ရောက်တာဟာဆိုရင်အခုဆိုရင်9ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ရှေ့တောင်အရှေ့ဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ4,294ယောက်နဲ့သေဆုံးသူ88ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 32,000 ကျော်နဲ့သေဆုံးသူ11,965ယောက်ရှိသွားပြီဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်တော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ2,249ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့ပါတယ်ဒါကြောင့်ဖိလစ်ပိုင်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ 33,600 ကျော်နဲ့သေဆုံးသူ 6,100 ကျော်သွားပြီဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအင်ဗီရောရဲ့တောင်ပတ်မြက်ခင်းပြင်မှာဒီနေ့လူရာပေါင်းများစွာတက်ရောက်မဲ့အခမ်းအနားတစ်ခုကိုစီစဉ်ထားပြီးတော့အဲ့ဒီမှာမိန့်ခွန်းပြောကြားသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကVOA ကိုအတည်ပြုပြောကြားလိုက်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပြီးခဲ့တဲ့တစ်ပတ်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကြေညာပြီးတဲ့နောက်လူကိုယ်တိုင်တက်မဲ့ပထမဆုံးအခမ်းအနားဖြစ်ပါတယ်။ ABC သတင်းဌာနရဲ့ပထမဆုံးသတင်းပေးပို့ချက်မှာတော့ဒီအခမ်းအနားအတွင်းသမ္မတထရမ့်ကတရားဥပဒေစိုးမိုးရေးအတွက်ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေနဲ့ပတ်သက်ပြီးပြောသွားမှာဖြစ်ပြီးသမ္မတထရမ့်အနေနဲ့အင်ဂျီရိုရဲ့လေသာဆောင်ကနေပြောသွားမှာဖြစ်တယ်လို့ပြောပါတယ်။သမ္မတရဲ့ဆရာဝန်ဒေါက်တာရှောန်ကွန်လီစီကကျော်တော်လေးနေ့ညနေပိုင်းကနောက်ဆုံးထုတ်ပြန်ချက်အရတော့သမ္မတထရမ့်ရဲ့ကျန်းမာရေးအခြေအနေကိုစစ်ဆေးခဲ့တာမှာရောဂါလက္ခဏာသက်သာလာတာမျိုးမတွေ့ရဘဲဒီအတိုင်းပဲဆက်ပြီးတော့ရှိနေသေးတယ်လို့ပြောပါရယ်သမ္မတထရမ့်ကဝေါ်တာရီစစ်ဆေးရုံကို၄ရက်ကြာတက်ပြီးခဲ့တဲ့တလနေ့ကပြန်ဆင်းလာခဲ့တာပါအဲ့နေ့ကဆက်ပြီးတော့သမ္မတရဲ့ဆရာဝန်တွေကသူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လူလူကိုနေ့စဉ်သတင်းထုတ်ပြန်ပေးနေတာပါဒါမဲ့လည်းလူလူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့သမ္မတအနေနဲ့ရောဂါကူးစက်ခံရပြီးတဲ့နောက်အခုလိုအခမ်းအနားတစ်ခုကိုအလင်းအမြန်လုပ်ခဲ့တဲ့ဆုံးဖြတ်ချက်ပေါ်မှာမိကုန်းတွေထုတ်နေကြပါတယ်။အခုချိန်ထိတော့သမ္မတထရမ့်အနေနဲ့ဗိုင်းရပ်စ်ပိုးမရှိတော့ဘူးဆိုတာကိုဖြေဆိုဖို့အင်ဂျီတော်ဘက်ကညှင်းဆန်ထားပါတယ်ခင်ဗျာ။အမေရိကန်သမ္မတထရမ့်ကကာကွယ်ဆေးထိုးတာတွေကိုအခုလကုန်မှစတင်လှုပ်ဆောင်လာနိုင်ပွဲရှိတယ်လို့ပြောနေပေမဲ့အမေရိကန်မှာကိုဗစ်ကာကွယ်ဆေးတွေကို2021ခုနှစ်ဇန်နဝါရီလလောက်မှစတင်လှုပ်ဆောင်နိုင်မှုခန့်မှန်းထားတယ်လို့အမေရိကန်ဆိုးရရဲ့ကာယောဂါတိုက်ဖျက်ရေးထိတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။အမေရိကန်ဆိုးရအနေနဲ့ BN ရဲ့ကင်ဘီထိရောက်တဲ့ကာကွယ်ဆေးတွေကို2021ခုနှစ်ဇန်နဝါရီမှာထုတ်လုပ်နိုင်ဖို့အတွက်အရှိန်အဟုန်မြင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနရဲ့လက်ထောက်ဝန်ကြီးဒေါက်တာရောဘတ်ကက်ဒ်လိုက်ကတောက်ချာနေ့မှာအီးမေးလ်ကတဆင့်ပြောကြားခဲ့ပါတယ်။အခုလိုပြောတာဟာဒေါက်တာကက်ဒ်လိုက်ပထမဆုံးပြောတာမဟုတ်ဘဲပြီးခဲ့တဲ့ကြာသပတေးနေ့ကလည်းကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar ကလည်းကာကွယ်ဆေးတန်းတရာလောက်ကိုအခုနှစ်အကုန်လောက်မှာရရှိလာနိုင်ပြီးအစားအစာနဲ့ဆေးဝါးကုက္ကရေးဌာနရဲ့အတည်ပြုချက်ကိုစောင့်ဆိုင်းနေတယ်လို့ပြောလိုက်ပါတယ်။သ မတ်ထရမ်ကတော့ကာကွယ်ဆေးတွေကိုဂူလာအတွင်းမှာစပြီးထိုးနိုင်တယ်လို့ပြီးခဲ့တဲ့လူလူစုဝေးပွဲတွေအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရစနစ်နေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါအငင်းပွားနေတဲ့နာဂုံနိုကာရာဘတ်ဒေသအတွင်းအပြစ်ခတ်ရဲစဲထားရေးကိုစနေနေ့မွန်လွယ်ပိုင်းကစတင်ဖို့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့သဘောတူခဲ့ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘလော့ကနှစ်ဖက်ကြား၁၀နိုင်ကြားဆွေးနွေးမှုတွေကိုညှိနှိုင်းဆက်ဆက်ပေးခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုစနေနေ့မနေ့အစောပိုင်းမှာမော်စကိုကကြေညာချက်ထုတ်ခဲ့တာပါ။ဒီအပြစ်ရသဘောတူညီချက်အရအကျဉ်းသားတွေပြန်လည်လဲလှယ်ကြဖို့နဲ့အလောင်းတွေပြန်လည်ကောက်ယူဖို့ဆောင်ရွက်ကြမှာပါ။တရင်းနှစ်ပတ်ကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေကြားညှိနှိုင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဖိတ်ခေါ်ချက်အရအခုလိုဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါတယ်။တောက်ကြနေတော့ကပဲကုလသမဂ္ဂလူခွင့်ရေးအကြီးအကဲမီရှယ်ဘက်ချလက်ကအယက်သားတည်ဆုံမှုအများများလာတဲ့နာဂိုနိုကာရာဘတ်ဒေသအတွင်းချက်ချင်းအပြစ်ရကြဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းလူနေထူထပ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တာကိုအထူးစိုးရိမ်ပူပန်ကြောင်းဘက်ချလက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ရုံးကလက်ခံရရှိတဲ့သတင်းတွေအရတိုက်ခိုက်မှုတွေပြင်းထန်ခဲ့တဲ့စက်တင်ဘာလ29ရက်ကစလို့ကလေးတွေပါဝင်တည်ဆုံခဲ့တဲ့အရသား50ကျော်ရှိတယ်လို့လည်းဖော်ပြပါတယ်။ဒီစစ်ပွဲမှာတည်ဆုံသူစစ်သား400ဝန်းကျင်ရှိပြီးထောင်ပေါင်းများစွာသောအရသားတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။1990ခုနှစ်ကလေးကဖြစ်လာတဲ့အာမေးနီးယားအဇာဘိုင်ဂျန်တိုက်ပွဲတွေအဆုံးသတ်ရေးဂျားဝင်ညှိနှိုင်းပေးဖို့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ပြင်သစ်နဲ့ရုရှားတို့ကကန့်လန့်ခဲ့ပေမဲ့နှစ်ဖက်စလုံးကလစ်လျူရှုခဲ့ကြပါတယ်။စနေနေ့မနက်ပိုင်းကလုတ်တဲ့မြောက်ကိုရီးယားနိုင်ငံစီးရေးပြအခမ်းအနားမှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မဲ့အရေးကာကွယ်ဖို့ပြင်းပြင်းထန်ထန်အားထုတ်ကြိုးပမ်းခဲ့တဲ့စစ်သည်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကထူးထူးခြားခြားချီးမွမ်းပြောဆိုသွားပါတယ်။မြောက်ကိုရီးယားအနာရပါတီထူထောင်ခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားထုတ်လွှင့်ချက်တွေကိုအစိုးရပိုင်းရုပ်သံတွေကနေထုတ်လွှင့်ပေးသွားတာပါ။မြို့တော်ပျုံရိုင်းရဲ့အလယ်မှာရှိတဲ့ကင်အီဆွန်ယင်ပြင်မှာမနက်စောပိုင်းကကျင်းပခဲ့တဲ့ခန္ဓာမှာအင်မတန်များပြားတဲ့လက်နက်ကိရိယာတွေနဲ့စစ်သည်တွေဆီရေးပြနေကြတာကိုစနေနေ့နှောင်းပိုင်းကြတော့မှအစိုးရပိုင်းရုပ်သံကတိဖြတ်ပြီးထုတ်လွှင့်ခဲ့တာပါမြောက်ကိုရီးယားဟာတိုက်ချင်းပြစ်လက်နဲ့ဒါမှမဟုတ်ရင်ငုတ်တင်မောပြစ်ပက်ထိန်တက်ဒုံးကြီးလိုမျိုးလက်နဲ့တစ်ခုကိုစီရေးပြခန္ဓာမှာတုံးပြီးပြလိမ့်မယ်လို့ခန့်မှန်းထားခဲ့ကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကလည်းမဟာဗျူဟာကြတဲ့လက်နက်သစ်တစ်ခုကိုပြမယ်လို့ဒီနှစ်စောပိုင်းကပြောထားပါဗျ။မြောက်ကိုရီးယားဘက်ကစီးရီးယားခန္ဓာမှာလက်နက်တွေထုတ်ပြပြီးစစ်အင်အားတောင့်တင်းခိုင်မာမှုကိုဖော်ပြတာကလက်နက်သစ်တစ်ခုကိုစမ်းသပ်မယ်လို့ကြေညာထားတဲ့ရန်စတဲ့အရေးအယံလျော့ပါတဲ့လက္ခဏာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရွေးကောက်ပွဲကျင်းပမယ့်နိုဝင်ဘာလ3ရက်ဝန်းကျင်မှာရန်လိုရန်စတဲ့လှုပ်ရက်တွေကြီးကြီးမားမားမလုပ်ဖို့ခေါင်းဆောင်ကင်ဂျုံအွန်ကိုသတိပေးထားပါဗျ။ကောင်းဆောင်ကင်ကကိုရိုနာဗိုင်းရပ်စ်ကပ်အဆုံးသတ်သွားပြီဆိုရင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပြန်ပြီးညီညီညွတ်ညွတ်ရှိကြဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ VOA ခမာဌာနကရရှိထားတဲ့ကမ်ဘောဒီးယားနိုင်ငံက Cyber Crime လို့ခေါ်တဲ့အင်တာနက်ကနေရာဇဝတ်မှုကျူးလွန်မှုနဲ့သက်ဆိုင်တဲ့ဥပဒေမူကြားမှာပါတဲ့ဥပဒေပိုက်ခွဲတွေနဲ့ပတ်သက်လို့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲပို့ကိုရေးလွတ်လပ်မှုနဲ့ချက်လက်စုဆောင်မှုတွေအပေါ်လဲစိုးရိမ်တော့ကရှိနေကြတာပါ2010ခုနှစ်မှာစတင်ကျင်းညာခဲ့တဲ့ဒီဥပဒေကြားဟာရာဇဝတ်မှုကင်းတွေကိုစစ်ဆေးနိုင်ဖို့တရားရေးဆိုင်ရာရဲတပ်ဖွဲ့နဲ့တရားရုံးတွေကအင်တာနက်အွန်လိုင်းကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းဩဂုတ်လတည်းကထွက်လာတဲ့မူကြမ်းမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လူသလိုစွဲပြီးသုံးနိုင်တဲ့ပြဋ္ဌာန်းချက်တွေပါဝင်လာပါတယ်။ VOA ခမာဌာနကရထားတဲ့ဥပဒေမူကြမ်းဟုတ်မဟုတ်ကိုပြည်ထရေးဝန်ကြီးဌာနဘွန်ဟွန်ကိုပေးပို့မေးမြန်းခဲ့ပါတယ်။တာဝန်ရှိသူတွေကတော့ဒီထက်မှပါတဲ့အချက်လက်တွေကိုအတည်ပြုဖို့ညှင်းဆိုခဲ့ပေမဲ့မူချမ်းလှုပ်ထားတယ်ဆိုတာကတော့ညှင်းဆိုခြင်းမရှိပါဘူး။ဝင်ကြီးဘွန်နှောဟာနှစ်ရှည်လာများကြာမြင့်နေတဲ့ဥပဒေမူချမ်းရေးဆွဲရေးခေါင်းဆောင်သူဖြစ်ပါတယ်။တက်ဆက်အရှေ့ပိုင်းကနေ Mrs. B အထိအသက်အန္တရာယ်ကြီးမားတဲ့ဟ ဟာရီကိန်းမုန်တိုင်းကြရောက်မဲ့သတိပေးချက်ကိုအမေရိကန်မိုးလေဝသဌာနကထုတ်ပြန်ပါတယ်စနေနေ့အစောပိုင်းနောက်ဆုံးရထားတဲ့သတင်းတွေအရဒယ်တာမုန်တိုင်းဟာအပူပိုင်းမုန်တိုင်းဖြစ်အာရော့သွားခဲ့ပေမဲ့လူဝီစီယာနာမှာမိုးသည်သည်ထန်ထန်ရွာသွန်းခဲ့ပြီးတနအီကို65ကီလိုမီတာနှုန်းနဲ့ဆက်ပြီးတော့ရွေ့လျားနေတဲ့အကြောင်းလည်းပြောထားပါဗျ။ High Island Texas တို့ကနေပြီးတော့ Morgan City Louisiana အထိ Hurricane မုန်တိုင်းသတိပေးချက်ထုတ်ပြန်ထားခဲ့ရကနေအခုတော့ပူပိုင်းမုန်တိုင်းသတိပေးချက်အဖြစ်ပြောင်းလဲကြေညာခဲ့တာပါ။မိုးလေဝသခန့်မှန်းချက်တွေအရအပူပိုင်းမုန်တိုင်းဒယ်တာဟာလူဝီစီယားနာအလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေကိုစနေနေ့မနက်ခင်းမှာရွေ့လျားသွားနိုင်ပြီးစနေနှောင်းပိုင်းနဲ့တနင်္ဂနွေနေ့တွေမှာမစ္စစ်ပီမြောက်ပိုင်းကိုဖြတ်ကျော်သွားမယ်လို့ဖော်ပြထားပါတယ်ရှင် VOA ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့အတူကျမခွာညိုပြောပြပေးခဲ့တာပါရှင်အခုဆက်ပြီးနောက်ဆုံးရသတင်းလွှာတွေနဲ့ဒူသတင်းပတ်စင်အစီအစဉ်တွေဆက်တိုက်နားဆင်ကြရပါမယ်။
ကျမဆုမမရှင်မြန်မာနိုင်ငံမှာတနည်းကိုတန်လျာရှိသူလူတစ်သောင်းခွဲဝင်းကျင်ထိဓာတ်ခွဲနမူနာယူဆက်သက်နေပြီးကိုဗစ် -19 ရောဂါပိုးဓာတ်ခွဲတွေ့ရှိသူကတနည်းကို1000ကျော်ထိတိုးလာနေပါတယ်။ဒီအတွက်ရန်ကုန်မြို့ကဆေးရုံတချို့ကိုကိုဗစ်ကူးသရေးဌာနတွေအဖြစ်ပြောင်းလဲဖွင့်လှစ်နေတဲ့အကြောင်းပြောပြပေးမှာပါ။ကမ္ဘာကယောဂကိုဗစ် -19 ရောဂါပိုးအချိန်တိုတိုနဲ့အပြည့်အမြန်သိရှိနိုင်အောင်ဓာတ်ခွဲဆန်းသတ်မှုတွေတိုးပြီးလှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တန်ရလူနာတွေကိုတတ်မှတ်အုပ်စုတွေခွဲပြီးစီမံချက်နဲ့စစ်ဆေးနေတာပါ။အော်တိုဘာလ10ရက်နေ့ကလူ 12,000 ဆစ်ခဲ့တာမှာတော့လူ 1,000 ဝန်းကျင်တွေ့ခဲ့ပါတယ်။မနေ့ကတော့စံချိန်တင်လူပေါင်း 15,300 ကျော်ဆစ်ခဲ့တာမှာတော့ယောဂပိုးရှိသူက1462ဦးထိဓာတ်ခွဲတည်ပြုနိုင်ခဲ့ပါတယ်။ဒါကြောင့်ယောဂလက္ခဏာပြင်းထန်ပြီးတော့နောက်ခံယောဂဝေဒနာတွေပါဆူဆူဝါးဝါးခံစားနေရတဲ့ကိုဗစ်လူနာတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်ပေးနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ကိုစစ်စင်းနိုင်တဲ့နှုံကတော့အရင်ကတည်းကလို့ရှိရင်တော့သုံးစားလောက်များလာတယ်လို့ပြောလို့ရတာပေါ့နော်။မနေ့ကတော့ပိုးစစ်စင်းနိုင်မှုကအများဆုံးသုံးစားလောက်ကျော်သွားပြီးတော့1400လောက်ပိုးတွေ့တယ်ဆိုတော့ပိုးတွေ့နှုံအနေနဲ့လည်း 9.5 လောက်ရှိတယ်။များများစစ်လို့တော့ပိုးတွေ့တယ်သူတို့ရဲ့နောက်ခံယောဂတွေရှိနေလို့ကြတော့တလက်စားလည်းနောက်ခံယောဂတွေပါစိတ်ချအောင်ကုသမှုပေးတာဖြစ်တဲ့အတွက်သူတို့အနေနဲ့ဆေးရုံမှာ21ရက်နေဖို့ဖြစ်ပါလေ။ဒါကြောင့်မို့ဆေးရုံဆင်းတဲ့သူနဲ့ပိုးတွေ့ရှိသူအထက်တက်တဲ့လူအားဆိုရင်တော့ခုတည်းက demand နဲ့ supply ကတော့ကွာခြားနေလို့ရှိပါသေးတယ်နော်။ကိုဗစ်ကူးသရေးဌာနကိုဗစ်ကူးသရဲ့ဆေးရုံကနောက်ထပ်လေးရုံထပ်တိုးချက်ထားတယ်။ဒါတွေကိုပို့ပြီးတော့ထားနိုင်မှုအတွက်စောင့်ရနေရမှာပေါင်ကြီးရဲ့ဝေဘာကြီးတောင်းကလာရန်ကုန်ဆေးရုံကြီးရဲ့သင်္ကန်းကျွန်းဆေးရုံကြီးရဲ့အင်းစိန်ရဲ့ဒီမှာမြောက်ကလာဆေးရုံကြီးရဲ့ပေါ့နော်ဒီလေးကိုထပ်ပြီးတော့တိုးချက်တယ်ဒီနေ့ဆိုလို့ရှိရင်ရန်ကုန်ဆေးရုံကြီးမှာစာထားတယ်။ခင်ရဆန်တာကိုလည်းဒီနေ့ညနေ6နာရီမှာစလက်ခံမယ်။အဲဒါမျိုးတွေလည်းရှိတယ်ပေါ့နော်။သူ့ပြည်စုကူးသဖို့လိုအပ်တဲ့လူနာတွေကိုကူးသပေးနိုင်မှုအတွက်ကတော့တော်တော်လေးကိုအနေထားရဆိုလို့ရှိရင်အားကောင်းလာပြီလို့ပြောလို့ရပါတယ
်။အခုဆိုရင်ကိုဗစ်ကြောင့်သေဆုံးမှုက600နီးပါးထိရှိလာနေပြီဖြစ်လို့ပြည်သူအနေနဲ့မိမိတို့မှာကိုဗစ်ရောဂါလက္ခဏာရှိတဲ့ဆိုရင်အသက်ဆုံးရှုံးမှုမဖြစ်အောင်အရေးပေါ်ဆေးကုသမှုခံယူကြပါလို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ်
။နောက်တစ်ခုစီစဉ်နေတဲ့တစ်ခုရှိပါတယ်။ဒါကတော့ self reporting ပါ။ self reporting ဆိုတာကတော့လူနာဝေဒနာခံစားနေရတဲ့သူကိုယ်တိုင်ဝေဒနာခံစားနေတာကိုယ်တိုင်သတင်းပို့တဲ့ဆက်လက်ပေါ့နော်။ကျွန်တော်တို့က contact tracing လို့ခေါ်တဲ့ရောဂါရှိတဲ့သူတွေကိုခြောက်ဝေထောက်အဲ့ကောင်မဒါဆိုအများကြီးထောက်ကူပြည့်မှာဖြစ်ပါတယ်ပြေဆုံးမှုရောင်းနိုင်တာရောဖို့အတွက်ကကုသပေးနေတယ်လို့ပဲလိုအပ်တဲ့ထောက်ကူပြည့်စီတဲ့အောက်ဆီဂျင်ပိုက်လိုင်းနဲ့အောက်ဆီဂျင်ပလန့်တွေဖြည့်ဆည်းပြီးတော့ဆောင်ရွက်လည်းရှိပါတယ်ဒါကြောင့်မို့လို့ရောဂါဆိုးမှဆေးရုံလာဘူးလို့ဒါမျိုးတွေမလုပ်သင့်ပါဘူးသေတာတွေလည်းအများကြီးရှိပါတယ်ဘလို့မှကျန်းမာရေးဝန်ထမ်းတွေကယ်ဆယ်လို့မရပါဘူးဒါကြောင့်မို့ဆေးရုံစောစောရောက်ဖို့ဆိုတာကအလွန်အရေးကြီးပါတယ်
ယောဂကူးစက်မှုတွေမပြတ်နှက်ရအောင်ပြင်းကူးစက်မှုများပြားနေတဲ့ပြည်နယ်နဲ့တိုင်းရဲနယ်စပ်ချင်းကူးလူဆက်ဆံမှုတွေမှာအထူးဂရုစိုက်စစ်ဆေးနေသလိုပြည်သူလူထုကြားမှာလည်းကူးစက်မှုကာကွယ်ရေးအထူးကြက်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်ကျွန်တော်တို့ကတော့အဓိကတော့ဝင်ပေါက်တွေနယ်စပ်ဝင်ပေါက်အကုန်လုံးစစ်နေတယ်တင်လေဘက်တို့ရေလမ်းဘက်တွေလည်းရှိတယ်ဒါတွေလည်းအဝင်တွေလည်းကျွန်တော်တို့ခုတော့ချက်ချက်မမှတ်လုပ်နေတယ်ကူးစက်မှုတွေလည်းတိုးဆုံးမှုတွေပြောင်းအဓိကတော့လူစုလူဝေလုံးဝရှာမယ်ကျွန်တော်ခုလောတော့အများကြီးသူကြောင့်လည်းရှင်တွေပိတ်ထားတယ်ပေါ့နော
်အော်တိုဘာလ9ရက်နေ့ည8နာရီနောက်ဆုံးစီးရီးအရာကတော့နိုင်ငံတော်ကိုဗစ် -19 ရောဂါပိုးတက်ခွဲအတည်ပြုသူ 23,906 ဦးထိရှိလာနေပြီးသေဆုံးမှုပေါင်းက966ဦးထိရှိလာနေတာဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
ကျွန်တော်ငိမ့်ချမ်းပါဒီကနေ့အော်တိုဘာလ10ရက်နေ့မှာတော့အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ရုံးမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပေးပေးကြမှာပါကျွန်တော်အခုရောက်ရှိနေတာကတော့မြန်မာတန်ရုံးရှိပဲဖြစ်ပါတယ်ဒီတန်ရုံးမှာမနက်၈နာရီကနေညနေ၅နာရီအထိမဲပေးကြရမှာပါ
မင်္ဂလာပါမအမရဲ့နာမည်နဲ့တာဝန်လေးပြောကြပြီပါဟုတ်ကဲ့ပါအမဒီနေ့ဟိုပါလေအမေရိကန်မှာမဲယုံကဘယ်နေယုံလောက်ဖွင့်တာလဲမသိဘူးခင်ဗျာ
အမကကျွန်တော်တို့ကဒီဝါရှင်တန်ဒီစီရဲ့နယူးယောက်ရဲ့ဒီရက်က LA ရဲ့ပြီးတော့အိန္ဒိယနားမှာဖွင့်ပါတ
ယ်ဝါရှင်တန်ဒီစီတိုင်ယုံမှာမဲပေးတဲ့လူဘယ်နေယောက်လောက်ရှိလဲမသိဘူးခင်ဗျာ
အော်ဒီမှာကျတော့ကျွန်တော်တို့ဒီဒီပို့သိမ်းမှာတော့112ယောက်ရှိပါတယ်ဒီမှာကျတော့320ယောက်ပါ
ဒီအမေရိကန်တနိုင်ငံလုံးအနေနဲ့ဘယ်နည်းအောင်1500ကျော်ရှိရဲ့ခုဝိမာဘယ်လိုဖြစ်လို့မဲဆန္ဒနောက်ထပ်ရုံသွဲတစ်ခုဖွင့်ပြတာလဲ
ဒီနှစ်ကတော့အလုံးပြည်တဲ့အတိုင်းပဲထူးခြားတဲ့အချိန်ကာလလို့ပြောလို့ရပါတယ်ကော်ဗစ်ကြောင့်ပေါ့နော်ဆိုတော့အဲ့ကကျွန်တော်အမေရိကန်နိုင်ငံကဆိုလို့ရှိရင်ပြည်နယ်တွေနိုင်ငံကြီးပါပြည်နယ်တွေလည်းအများကြီးပါတနေရာနဲ့တနေရာလာဘဝကြတဲ့ခါကျတော့တို့မိုင်းမို့ထောင်ပေါင်းများစွာတို့ခီးနေလာတယ်ဆိုတော့အခက်အခဲတွေရှိမှဆိုလို့ကျမတို့ကပုံစံ15ကျမတို့ကိုတင်ကြရတဲ့ထဲမှာဒီဒီပုံစံ15အများဆုံးရှိတဲ့ကြီးနေကိုကျမတို့ကမဲရောက်တော့ခင်ဗျာကျမတို့ရေးလိုက်တော့ဆောနော်ပြီးတော့ခါကျရင်သူ့ရဲ့အမိသားမှာတဝိုင်းမှာရှိတယ်အခြားကြီးနေတွေပါဖုတ်သွင်းမှာပြေဖို့စီစဉ်ပေးတယ်ဘာကြောင့်လဲဆိုတဲ့ခါကျတော့ဒီခီးဆန္ဒမဲ့ပေးမဲ့သူတွေအဆင်ပြေအောင်ပေါ့နော်ကျော်တော့လို့လို့ပြော
ကျွန်တော်ပြန်ကြည့်လိုက်တော့2015တော့ဒီမှာမဲပေးတဲ့လူက140ကျော်လောက်ပဲရှိတယ်အခုဒီမှာဆိုရင်မပြောပါ300ကျော်ပေါ့နော်300ကျော်ဖုတ်ဝိမာတရ
ား400ကျော်60နဲ့ရှိဦ
းဟုတ်400ကျော်900နီးပါးဆိုတာလी
အ
ဲ့ဒါဘာကြောင့်ဒီလိုများလာတယ်ထင်လဲခင်ဗျာ
ဒီမှာထင်တယ်အော်ပြောင်းလဲလာတဲ့ခေတ်ကာလလဲပါမှာပေါ့နော်ဒီတဲ့ခါကျတော့အော်ပြောင်းလဲဆိုပြည်သူတွေကပုံပြီးတော့ရင်ကားထဲတော့ဆန္ဒမဲ့ပေးတာတိုင်းပြည်တွေလူလူတွေကပြောကြတယ်ဒါပေမဲ့အမှန်ကဆန္ဒမဲ့ပေးတာမိမိနဲ့မိမိသားစုမိမိရဲ့နောက်လာမယ့် generation တွေအတွက်ကိုယ့်ရဲ့တာဝန်နိုင်ငံသားတစ်ယောက်ရဲ့တာဝန်ပြရမယ်ဆိုတော့ခံယူချက်တင်နေလာပြီးတဲ့လို့ကျွန်တော်ခံယူပါတယ်တကယ်တကယ်2015ခုနှစ်တုန်းကဒီမြန်မာတန်ယုံတွေအားလုံးကမဲပေးတဲ့လူတွေက3000ကျော်ကျော်ပဲရှိပါတယ်အခုဆိုလို့ရှိရင်3,900ကျော်ရှိပါတယ
်ကျွန်တော် VOA ရပါငိမ့်ချမ်းပါအမနာမည်နဲ့ဘယ်ကလာလဲဆိုတာမိတ်ဆက်ပေးပါဦး
ကျွန်တော် Maryland ပဲနေတော့နာမည်ကတော့ခင်နေပါလား
အမဘယ်မျိုးနယ်အတွက်မဲပေးရမှာလဲ
အေရဝတီတောင်ရောက်ရ
ဒါပထမဆုံးချိန်မဲပေးတာလားအရင်တော့ပြေးပေးဘူးလား
မပေးဘူးသေးဘူးပေါ့နော်တကယ်တော့ကျွန်တော်ကဟိုကငငယ်လေးကငငယ်ညာရောက်တယ်ပြီးတော့လဲစင်ကူမှာပေးတော့လဲဘုံနိုးပဲပေးခဲ့ဘူးလားပေါ့နော်2015တော့ကျွန်တော်လဲမဲပေးခံရောင်းမှာ passport ပျောက်တာပြီးတော့မပေးလိုက်အောင်ဒီတစ်ခါကပထမဆုံးပဲ
အမဒီကိုပေးမဲ့ကိုစလေလောင်းနေကိုလေးလာခွင့်ရခဲ့လားခင်ဗျာ
ဟုတ
်ပါတယ်ကျွန်တော်တော
့ညောင်ညာဆိုတော့ညောင်ညာကဒီဝက်ဆိုက်ပါတက်ကြည့်လို့ရတယ်လေ
ပြီး
တော့ဒီမှာလဲပေးဖို့အတွက်ကိုပြောကြည့်ကောက်ပဲကော်မရှင်ကနေပြီးတော့အားကြီးကောင်တက်ကြည့်တယ်သူပေးမယ်ပေါ့
အမေရိကန်နိုင်ငံဝါရှင်တန် DC မှာရှိတယ်မြန်မာတန်ယုံရဲ့ချိုတင်မဲပေးတဲ့အစီအစဉ်ပဲဖြစ်ပါတယ်ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာရမှာပါ DC မှာတော့မဲပေးတဲ့သူတွေ300ကျော်ရှိတဲ့အတွက်2ရက်ခွဲပြီးတော့မဲပေးဖို့စီစဉ်ထားပါတယ်ကျွန်တော်ကငိမ့်ချမ်းပါအမေရိကန်နိုင်ငံဝါရှင်တန် DC မြန်မာတန်ယုံရှိရာနေတရင်ပေးပို့လိုက်တာပ
ါရခိုင်ပြည်နယ်ပုံတို့ကျုံမြို့နယ်ထဲမြေမြုပ်မိုင်းနင်းမိလို့အမျိုးသမီးတို့သိဆုံးပြီးနှုတ်ထိခိုက်တန်ရာရတဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါစီရေပฏิပခတွေဖြစ်ပွားနေတဲ့ပုံတို့ကျုံမြို့နယ်မှာဗန်ဖွေးရသူ3ဦးမနေ့ကတောက်ကြံနေမွန်လွယ်ပိုင်းမှာဘုံပေါက်ကွဲမှုကြောင့်သိဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ဗန်ဖွေးရသာဥမောင်ဖြူကပြောပါတယ်
ပြောက်တူရဲ့မြောက်ငယ်ရတယ်ဒီလိုမျိုးဒီရတာလက်ဒီမျိုးပေါ့
မိုင်းပေါက်ွဲတဲ့နေရာအရင်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်မိုင်းပေါက်ွဲမှုကြောင့်ဒေသုံတန်ရရတဲ့မျိုးရမီ3ဦးဟာမျိုးလူမျိုးတွေဖြစ်ပြီးတော့မြစ်ရှာသွားရကနေဘုံပေါက်ွဲလာလို့ရွာသားသူကဆိုပါတယ်
အဲမျိုးလူမျိုးတွေသူတို့ကအင်းလိုပါလို့တောက်ခုတာလေတောင်ပေါ်မှာဆက်ပြီးတော့အဲ့မှာမတော်တဆဘေးကထောင်ထားမှန်းမသိဘူးမိုင်းမျိုးမိုင်းကတော်တဆနင်းမိတော့လို့ဒီမှာပေါက်ကွေးစားလို့အဲ့တောင်မလေးပြေတယ်နောက်နေရာကတော့တန်ရာရတယ
်ဒေဆုံးသူမျိုးလူမျိုးမဆန်ဆန်အေးအသက်19နှစ်ကိုတော့ဒီနေ့မှသူကြုံမှာဖြစ်ပြီးတန်ရာရသူနှူးကတော့အိမ်မှာပဲစေကူးသနေရပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့စီရေးသိမ်းမှနေတဲ့ဖြစ်စဉ်တွင်နှစ်ဖက်သက်တွေကနေမျိုးမျိုးမိုင်းအဆုံးပြုမှုတွေကြောင့်အရသားတွေစီကိုင်းမှုရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံသွင်းမှုကိုစစောသုံးကပြောပါတယ်
ကျွန်တော်တွင်းနေရတော့တည်ဆုံးတဲ့သူက30ဦးရှိပါပြီ။တရားတဲ့သူကကျတော့64ဦးရှိပါပြီ
တယ်မတော်ကပေးဖြစ်ဖြစ်တန်တမ်းမတော်နေပေးဖြစ်ဖြစ်ဒီနီမိုးမန်းကိုတုံးနေကြတယ်
ရခိုင်ပြည်နယ်အတွင်းနှစ်နှစ်နီးပါးကြာမြင့်တဲ့စည်ရေးပြိပခဖြစ်စဉ်တွင်မှာအကြသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေသလိုစည်ရေးဖြစ်စဉ်တွင်အကြသား2,000ကျော်အိုးအိမ်စွန့်ခွာနေရကနေစိမ်းချောင်းနေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစည်ရုံးကနေစည်ရင်ပြုစုထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရွေးဝင်တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရမဒီတစ်ပတ်မှာတော့တမိုးမှာရဲတချို့ကခုံးမှုကိုစင်နေစဉ်အဖိုးအိုတယောက်နဲ့သူရဲ့အသက်ခွန်းနဲ့အရွယ်မျိုးကိုနှိမ့်ဆက်ခဲ့တဲ့အကြောင်းကိုပြန်ဆက်ပေးမှာပါ။
အမေတော့ပြန်ခလိုက်တဲ့တောက်တော့ရဲစပါမှာပို့ထားလိုက်တာ။ဒါကြောင့်ရိုက်ချက်ချက်သွားမြောက်။ဟာတော့ဒီလိုဟာနေဝေးလိုက်ကြရ
။သူရဲကင်းစကားမှာကြုံရရတဲ့အတွေ့အကြုံကိုပြန်ပြောပြနေတဲ့ဦးပြုံးချုံရဲ့မိပါ။ဒီဆောင်မအပြည့်စုံကိုမုံရကင်းစက်ကတရင်တော့အီးအီးမုံကရေးသားထားပြီးကျော်ဝေဖြိုးကဆက်ပြောပြပေးသွားမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်မှာဖြစ်ပွားခဲ့တဲ့အမှုကိစ္စတစ်ခုအတွက်မြေဖိုးနှစ်ယောက်ဟာတရားမျှတမှုကိုလိုလားနေကြပါတယ်။သူတို့မြေဖိုးနှစ်ယောက်ကိုရဲစခန်းမှာအမှုဖွင့်တိုင်ကြားထားခြင်းမရှိဘဲငွေ12သိန်းပြောက်တဲ့အမှုအတွက်ရိုက်နှက်စင်မီခံရတယ်လို့ဆိုပါတယ်
။ဆံရကတော့နားမှာနှစ်ချက်လက်ဝါးနဲ့အကြိုက်ခံရတယ်နှစ်ချက်ပြ။နောက်ပြီးရင်သားမှာကနှစ်ချက်ခံရတယ်ပြ။နောက်ကျောမှာ၅ချက်ရိုက်ခံရတယ်ပြ။အော်ရတာကရေးပေါ်ဗျကျွန်တော်ဟိုအရှိကိုရိုက်တာကကျွန်တော်တို့ဥအောင်ဆရာရေးကင်းကတ်စီဆိုတာနာမည်လည်းကျွန်တော်ကမသိဘူးပြအဲ့ဒါကျွန်တော်မျိုးကိုရှိတာကအောင်ကြီးနဲ့အဲ့ဒီကတ်စီဆိုတဲ့ရေးလေးကသူလည်းထောက်ခိုင်းလာတာကျွန်တော်ကိုလည်းလက်လက်မြောက်အောက်မှာတမန်တလင်းမှာတဲပုံပုံပြီးတော့မှဒူးထောက်ပြီးတော့မှလက်မြောက်ပြီးမှအလိုလိုလေးဖြစ်တယ်ကျွန်တော်တို့အဲ့လောက်ကြီးမင်းမသိနေတော့တမ်းစံတခါလေးတပ်လိုက်တော့ကျွန်တော်အလောက်ကြီးခွင့်ပေးတယ်
။တမူးမျိုးအောင်စရရက်ကွက်မှာနေထိုင်တဲ့ဦးပြုံးချူဖြစ်ပါတယ်။သူတို့မိသားစုဟာသူများလည်းမှာပြိုးနှုတ်လိုက်ရင်မိသားစုရက်တည်နေရတာပါ။သူကအသက်6ဆွယ်အဖိုးအတို့ဦးဖြစ်ပြီးဇူလိုင်23ရက်နေ့ကတော့သူများလည်းမှာပြိုးနှုတ်နေတော့မိတ်ဆွေတယောက်ကအောင်စရရဲကင်းကခေါ်တယ်လို့လာပြောတာကြောင့်ချက်ချင်းသွားခဲ့ပါလေ။ရဲစခန်းကိုရောက်မှအောင်စရရက်ကွက်မှာရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာအဖွဲ့ထံပျောက်သွားတဲ့ငွေကျပ်12သိန်းကိုမိဖြစ်သူကဥပြုံးချိုစီမှာအထားတယ်လို့ထွက်ဆိုခဲ့တာကြောင့်ခေါ်ယူစစ်ဆေးတာမှန်သိလိုက်ရပါတယ်။မိဖြစ်သူကိုတော့ရက်ကွက်ထဲကကလေးတယောက်နဲ့အတူဇူလိုင်လ22ရက်နေ့ကရေကြောတရားဆောက်နေတဲ့နေရာဘက်ငါးချရာလိုက်ကြည့်နေတော့ရဲစခန်းကဖမ်းခေါ်သွားခဲ့ကြပါ။ရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာတွေကသူတို့ပိုက်ဆံပျောက်သွားတဲ့အတွက်သူတို့အနီးဝန်းကျင်ကိုလာလေးရှိတဲ့ကလေးနှစ်ယောက်ကိုတန်တရားရှိတယ်လို့ရဲစခန်းမှာတွားရောက်ပြောကြားခဲ့ပါတယ်။အမှုတော်မဖွင့်ခဲ့ပါဘူး။ဒီလိုတန်တရားရှိတဲ့ကလေးနှစ်ယောက်ကိုရဲစခန်းကဇူလိုင်လ22ရက်နေ့မှာခေါ်ယူစစ်ဆေးပါတယ်။နောက်တစ်နေ့မှာတော့အုတ်ထင်းသူနဲ့ပြန်လာဖို့ပြောတဲ့အတွက်အဖွားဖြစ်သူနဲ့အတူရဲစခန်းကိုပြန်သွားခဲ့ပါတယ်။အင်းတ
ော့ငါကိုရောကရဲကန်းထားကိုကဟိုအင်းရောရန်နေတာမှသူကရင်းကန်းတော့ဆောင်မောင်းတော့လား။ညနေကျတော့အမီနဲ့တောင်းနဲ့အတူတူပြန်လို့ခဲ့တာ။မင်းနဲ့ဆိုင်ကျတော့ပြန်ဆိုရဲဗျ။ငါကတော့အမီနဲ့တောင်းနဲ့ပြန်သွားလိမ့်ရဲ။သွားတော့ဟိုကျတော့အမီတော့ပြန်ခလိုက်တဲ့တောက်တော့ရေစပါမှခေါ်ထားလိုက်တာ။ဒါကြောင့်ရိုက်ဆစ်ဆစ်သွားဗျ။ဟုတ်ပါတော့ဒီလိုဟာနော်ရိုက်ကြဗျ။ဒါကြောင့်ပိုက်လုံးနေနော်။ပိုက်လုံးနေနော်ရိုက်ကြဗျ။နောက်ပြီးတော့သားတို့တော့ဘာဖနဲ့ဖြစ်တာဗျ။လောက်ကလုံးပါရတဲ့ချင်းဖြစ်တဲ့နောက်တော့အေးပင်ရတော့မိငါချင်းချင်းလောက်ရှိမှာဗျ။ဒီတော့
ဥပြုံးချိုရဲ့မိကသူကြုံတွေ့ခဲ့ရတာကိုပြောပြနေတာပါ။ဥပြုံးချိုတို့မှာအတူနေမိသားစု6ယောက်ရှိပြီးအခုသူနဲ့အတူနှိပ်စက်ခံခဲ့ရတဲ့သူမျိုးကမိဘတွေမရှိတော့တာကြောင့်အဖိုးအဖွားတို့နဲ့အတူနေထိုင်ပါတယ်။မိဘမရှိတော့တဲ့ကလေးတွေကအဖိုးနဲ့အဖွားကိုအဖေအမေလိုပဲခေါ်ကြတာပါ။ရဲစခန်းမှာစစ်ဆေးနေတော့ကပိုက်ဆံယူတဲ့အဖိုးစီမှာအထားတယ်လို့ရိုက်နှက်ပြီးအတင်းဝန်ခံခိုင်းခဲ့တာကြောင့်မမှန်တာကိုထွက်ဆိုခဲ့ရတယ်လို့ကလေးကတော့ပြောပါတယ်။ရာသီကြေးဥပဒေပုံမှန်83မှာအသက်9နှစ်အထက်နဲ့10နှစ်အောက်ကလေးသူငယ်တွေရဲ့ပြုလုပ်မှုဟာအမျိုးအမြင်နဲ့မပြည့်စုံသေးတဲ့အတွက်ပြစ်မှုမမြောက်ဘူးလို့ပြထန်ထားပါတယ်။2019ခုနှစ်ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေပုံမှန်88ကာကြီးမှာလည်းအသက်10နှစ်အောက်ကလေးသူငယ်ဤပြုလုပ်မှုသည်ပြစ်မှုမမြောက်လို့ပြထန်ထားပါတယ်။အဆိုပါကလေးတွေပြစ်မှုကျူးလွန်ရင်လည်းမိဘအုပ်ထိန်းသူရှိမှမေးမြန်းရမှာဖြစ်ပြီးညှိနှိုင်းပြီးမှသာဖြေရှင်းခွင့်ရှိတယ်လို့ပါပါတယ်။သူတို့မျိုးကိုခေါ်ယူစစ်ဆေးတော့ကဥပဒေအရမိဘအုပ်ထိန်းသူရှိမှစစ်မေးခဲ့ခြင်းမရှိဘူးလို့မိသားစုကဆိုပါတယ်။ ကလေးငယ်ကဝန်ခံခဲ့တဲ့အတွက်သာဥပြုံးချိုကိုလည်းခေါ်ယူစစ်ဆေးခဲ့တာပါစမီးခံရတဲ့ဥပြုံးချိုက
9လပိုင်း20နှစ်ရဲ့နေရာကျွန်တော်မရှိဘူးရှိုးနှုတ်သွားတာတော့တယ်မှာဒီလေဖြစ်တဲ့ကိစ္စကိုလည်းကျွန်တော်ကဘာမှမသိရဘူးရဲစခန်းကခေါ်တယ်ခမားလာခဲ့ဦးဆိုလို့အဲ့ဒါကျွန်တော်သွားလိုက်တယ်လေတဲ့ကနေမှသွားလိုက်တယ်ပြုံးလို့ရနေအဲ့ဒါသွားလိုက်တော့ကျွန်တော်အဲရဲစခန်းကဒါရိုက်ချုပ်ထဲမှာကျွန်တော်ထည့်တယ်ကျွန်တော်ကဘာလည်းမသိရဘဲနဲ့ထည့်ခါရတယ်
အောင်စီကရဲကင်းစခန်းမှာဇူလိုင်23ရက်နေ့နေ့လယ်2နာရီလောက်ကနေည8နာရီလောက်အထိရိုက်နှက်စစ်ဆေးခံရတယ်လို့သူကပြောပါတယ်သူည၈နာရီလောက်စခန်းကပြန်လို့မှတပတ်ခန်းကထွက်လာတဲ့ဤဖြစ်သူကိုပါတွေ့ပြီးနှစ်ယောက်စလုံးကိုစစ်ဆေးတာမှသူတီးလိုက်ပါတယ်။ရဲတွေဟာခေါ်ယူစစ်ဆေးစဉ်ကအယက်မူးနေတာကိုဥပြုံးချိုကရိတ်စားမိခဲ့တယ်လို့ဒါဟာကြောက်စရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ဤဖြစ်သူကိုနှစ်ရက်တာစစ်ဆေးမေးမြန်းပြီးအဖိုးဖြစ်သူကိုတော့ပိုက်ဆံပေးမယ်လို့လက်မှတ်ထိုးခဲ့တဲ့ဇူလိုင်26ရက်နေ့အထိ၃ရက်တိုင်တိုင်နေ့စဉ်ခေါ်ယူစစ်မေးခံရတာပါ။
ကျွန်တော်လည်းကတအားကိုကြောက်သွားတာဒါလည်းမခံနိုင်တော့တာနဲ့ကျွန်တော်လည်းအဲ့ဒါနာရီလဲဥမျိုးလုံးนี่အစားအစင်ကျွန်တော်မျိုးလုံးนี่များဖူးလို့ကြောင်လို့နေတာလားမျိုးလုံးတစ်ဖက်ကအဲ့ဒါကြောင့်မို့ကျွန်တော်ကလည်းအဲ့ကြောင်ဒီရဲ့တက်တာမှုနဲ့ကျွန်တော်ရဲ့တက်တာမှုအတက်ကလေးကိုကာကွယ်ပေးလိုက်တာပါမြူတာကတော့ကျွန်တော်တို့ကအမှန်တိုင်းမှာပဲဆီရမှာ
ဒါပေမဲ့ပိုက်ဆံပေးဖို့ဘလို့မှအဆင်မပြေတော့တဲ့အခါတမူးဥပဒေအထောက်အကူပေးရေးအဖွဲ့ထံသွားရောက်အကူအညီတောင်းခံတယ်လို့ဥပြုံးချိုကပြောပါတယ်ဥပဒေထောက်ကူပေးရေးအဖွဲ့ကတိုင်းရဲတပ်ဖွဲ့တန်းစာပို့ပြီးဤနိုင်ဆောင်ရွက်ကြောင်းတိုင်းဥပဒေထောက်ကူပေးရေးအဖွဲ့မှဖွဲ့ဝင်ဖြစ်တဲ့ဦးတင်ရင်ကပြောပါရယ်ပိုက်ဆံ12သိန်းပြောက်တာနဲ့ပတ်သက်ပြီးအမှုတိုင်ချက်ဖွင့်ထားခြင်းမရှိဘဲဥပြုံးချို့တို့ကိုခေါ်ယူစစ်ဆေးတာဖြစ်ပြီးရိုင်းနဲ့စစ်ဆေးခဲ့တာကတော့ရဲတွေဟာလိုင်းနိုင်ရမယ့်တာဝန်ဝတ္တရားကိုပြတ်ကွက်တာဖြစ်တယ်လို့ဦးတင်ရင်ကပြောပါရယ
်အမှုမရှိဘဲနဲ့ခေါ်ယူချုပ်ထားတယ်ဆိုတာဒီရဲလက်ဆွဲ1367အရာချုပ်လို့မရဘူးဒါသူတို့လိုက်လာတယ်ဝတ္တရားပြက်ကွက်တယ်။ဘူရိုက်နေတယ်ဆိုလည်းရဲလဲဆိုရ1380အရာ။တေးထံကိုမြန်မာနေဆက်ရိုက်နေချင်းမပြူရလို့တားနေထားတယ်။ဒီအရာလည်းသူတို့ဖော်ပြရအောင်တူတူ
။ရဲလဲဆိုရဥပဒေ136တဲ့မှာတရားဥပဒေနဲ့ဆန့်ကျင်ပြီးတစုံတယောက်သောသူကိုအဂရိလိုက်စားရေးဖြစ်စီမလုံမုံသားရေးဖြစ်စီချုပ်ထားလျင်ရာသက်သက်ကြီးဥပဒေပုံမှန်220နဲ့342အရာထောင်ဒဏ်နဲ့ငွေဒဏ်စီရင်ပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။ရဲလက်ဆွဲဥပဒေ1383ရအရတော့ညီတိရဲအရာတန်းအမှုတန်းမဆိုမိမိတို့အချုပ်တွင်ရှိသူတစုံတစ်ယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်အောင်ပြုလုပ်လျင်၎င်းအရာရှိကိုရာဇဝတ်တရားသူကြီးကပြစ်မှုတင်ရှား၍ပြစ်ဒဏ်ချမှတ်ရာတွင်3လအထိထောင်ဒဏ်တော်၎င်းငွေဒဏ်တော်၎င်းဒဏ်နှစ်ရက်လုံးတော်၎င်းစီရင်ရမယ်လို့1945ရဲဥပဒေပုံမှ43မှာပြဋ္ဌာန်းပါရှိပါသည်ခုခံခြင်းကမစွမ်းနိုင်သောအကျဉ်းသားများကိုနှင်းသန်းနှိပ်စက်ခြင်းမှာရဲအဖွဲ့၏ဂုံတိတ်ခါကိုနှိမ့်ကြစေသောအပြုမူဖြစ်၍၎င်းအပြုမူပြုလုပ်ကျူးလွန်သူကိုမိတိနည်းနှင့်မညာတာအပ်ပေလို့ရဲလက်ဆွဲဥပဒေ1380မှာပြဋ္ဌာန်းထားတာပါအခုတော့အောင်စရာရဲကင်းစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်တွေကိုတမှုခရိုင်ရဲမှုကခုံရုံးဖွဲ့စစ်ဆေးနေပြီလို့ဩဂုတ်လတတိယဘက်ကတိုင်းဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ကိုတိုင်းရဲတပ်ဖွဲ့ကအကြောင်းပြန်ကြားပါတယ်ကလေးကိုစစ်တုံးကသူ့ဖိုးစီပေးထားတယ်လို့ထွက်ဆိုတာရှိတယ်လို့တိုင်းရဲတပ်ဖွဲ့မှဦးစီးအရာရှိပထမတန်းအတူရဲမှူးကြီးပါဝင်ကပြောပြပါတယ်။ဒါပေမဲ့ရဲတွေဘက်ကအကြမ်းဖက်ရိုက်နှက်တာမျိုးတော့မရှိဘူးလို့သူကညင်းဆိုထားပါတယ်
။ဟုတ်တယ်။အေးတေဖူကြီးဟုတ်တယ်ကျွန်တော်တို့ကျွန်တော်စမှာရှိတယ်တန်ပေးမယ်လို့ပြောတယ်။တန်ပေးမယ်ဆိုပြီးအဲ့မှာဝန်ခံတဲ့မတ်တွေကထိုးနေပြီလေအဲ့မှာရဲစခန်းမခိုးသေးဘူး။သူကပြန်လှည့်လိုက်တယ်။ပြန်လှည့်လိုက်ပြန်လာမပေးဘူး။ပြန်လာပြီးရဲတွေပိုက်တယ်။အင်ဂျင်နီယာကအဲ့မှာရဲကနေပင်စာမှုဖွင့်တာမဟုတ်ဘူး။ဒီကနေ့ရေစကန်ခိုးစစ်တယ်။မိဘကြောင့်ဝိုင်းညာဆိုပြီးခိုးစစ်တာ။ခိုးစစ်တာတို့ဒီစစ်စစ်ပေါ်ပေါက်ချရာတို့ဒီအရက်တာတက်တည်တည်ရှိလို့ပြောတယ်။ဂျိတ်တာနှစ်တာတို့ရှိတယ်။အချုပ်ခန်းလေးထည့်တာရှိတယ်။တခုလို့အချုပ်ဦးတွေကိုစကန်တွေမှာခိုးစစ်တာရှိတယ်။ဒီကရေဘကလည်းမကွမ်းပါဘူး။မုံအဖွဲ့ပဲနေဖို့ခိုးစစ်တာတွေကအများမတုံးသေးဘူး။ပေးတာနှစ်တာတော့မရှိဘ
ူး။ဥပြုံးချိုကတော့သူ့ဂုံတိတ်ခါအတွက်ပိုက်ဆံပြောက်တာနဲ့ပတ်သက်ပြီးအမှန်တရားပေါ်စေခြင်းတလို့နောက်ထပ်သူတို့မြေဖို့ရိုင်းနှက်ခံရတာတွေထပ်မဖြစ်ဖို့ဆူတောင်းနေပါတယ်။
ကျွန်တော်တို့မှာဒီလက်လို့လဲစားတောင်းသူအလုပ်လုပ်နေတော့အခုလိုအထင်သေးတာကကျွန်တော်မှာဘာမှမလဲမရှိခဲ့ကြတာလူတွေကအထင်နဲ့တအားသေးတော့အဲ့ဒီရဲ့ကျွန်တော်ရဲ့ဂုံချက်ဒီလေးကလည်းနည်းနည်းအဖတ်ဆေးကျင်တဲ့သဘောလိုပါကျွန်တော်။နောင်လာနောက်သားမျိုးကလေးလည်းရှိရှိအလိုလည်းမနစ်ချက်ကြအောင်မပြူကြအောင်အဲ့ဒီသဘောလေးနဲ့စစ်စစ်ကျင်တာပါကျွန်တော်
ကုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကပြောလင်းပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရခေစက်ကကျော်ဝေတို့ဤမော်က ဒိုးတန်ကအေးရဇာနီနဲ့ဒိုင်းချင်းဆိုဖြစ်ပါတယ်ဒိုးတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube အန်ကျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်နေတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ 9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ရွေနယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOE မြန်မာပိုင်းကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်2020နိုဝင်ဘာလအထူးလေးရွေးကောက်ပွဲနဲ့ပတ်သက်လို့အထူးစီစဉ်တရက်ကို VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ COVID အလွန်မြန်မာစီးပွားရေးမြှုပ်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ပေးတော့မှာဖြစ်ပါတယ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီအထွေထွေအတွင်းမှုကိုရဲနိုင်အောင်နဲ့စီးပွားရေးပညာရှင်လည်းဖြစ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းမှုဟောင်းလည်းဖြစ်တဲ့ဦးမင်းခင်တို့ပင်လည်းဆွေးနွေးထားပါတယ် Channel FFE ရဲ့ Editor ကိုမှုတစ်ကစီစဉ်တင်ဆက်ပေးထားတာပါ
အလုံးမင်္ဂလာပါခင်ဗျာ2020ရေကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကတော့2020ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးညှင်းခုံသွားကြတဲ့စီစဉ်ပဲဖြစ်ပါတယ်ဟောဒီတစ်ပတ်မှာတော့2020ရေကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီစီစဉ်ကိုဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်သူ့ရှင်းဆောင်ပါတီရဲ့ဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီထွေထွေတွင်းရေးမှူးကိုရဲနိုင်အောင်အဲ့ဒါစီးပွားရေးလေ့လာသူတူဖြစ်ပြီးတော့NLD ဘဟုစီးပွားရေးကော်မတီထွေထွေတွင်းရေးမှူးအောင်အငယ်ဦးမင်းခင်ဖြစ်ပါတယ
်ဆွေးနွေးပွဲနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကသွားမှာကတော့ဒီ2020ရွေးကောက်ပွဲနဲ့ COVID လို့မြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်မှာဆိုတော့ဟိုလက်ရှိချိန်မှာကျွန်တော်တို့ဒီ COVID ကြောင့်လည်းဒီနိုင်ငံတကာရောမြန်မာပြည်မှာရောကျွန်တော်တို့စိန်ခေါ်မှုကြက်ကြဲတွေရရှိနေတယ်ပဲဆိုတော့နိုင်ငံရေးရစိန်ခေါ်မှုကြက်ကြဲတွေရှိတယ်လူမှုရေးရစိန်ခေါ်မှုကြက်ကြဲတွေရှိတယ်နောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုကြက်ကြဲတွေရှိတယ်ပေါ့အဲ့တော့ကျွန်တော်တို့ဒီမှာဆွေးနွေးမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဟာပို့ပြီးတော့ဆွေးနွေးမှာပေါ့နော်အခြေခံပြီးတော့အဲ့တော့ဒီစိန်ခေါ်မှုကြက်ကြဲတွေကဘာတွေဖြစ်လာနိုင်လဲပေါ့နော်2020အလွန်မှာဒီကိုဗစ်ကြောင့်ဖြစ်လာနိုင်မယ့်စီးပွားရေးစိန်ခေါ်မှုကြက်ကြဲတွေကဘာတွေဖြစ်လာနိုင်လဲပေါ့ဒါလေးကိုဆွေးနွေးပေးတဲ့ဒီမှာအရင်ဆုံးတော့ကျွန်တော် Angle ဦးမင်းခင်ဟုတ်ပါပြီဆွေးနွေးပေးသင့်တယ်ခင်ဗျအကယ်စပြီဆွေးနွေးပေးပါဦ
းဟုတ်ကဲ့ကိုဗစ်ကြောင့်ကျွန်တော်တို့နံပါတ်1ကတော့ကိုဗစ်ကိုကာဝယ်ရေးထိန်းသိမ်းရေးကုသရေးဒါတွေလုပ်နေရတဲ့အတွက်ကြောင့်ဟလာရင်းမြစ်တွေသုံးဆွဲရတဲ့စီပွားအဲသုံးဆွဲရတဲ့အတွက်ကြောင့်ဟိုစီပွားရေးဘက်မှာအားမပြေနိုင်တာနောက်ပြီးတော့ကစီပွားရေးနှီးကွေးသွားတာရက်ချိုးဒီရက်ဆိုင်သွားတာစသဖြင့်နော်စီပွားရေးလမ်းကြောင်းပုံစံလေးပုံစံတစ်တစ်ခုပဲကိုကျွန်တော်တို့ကပြောင်းသွားမယ်တော့အားပေါ့ဖီအားပေါ့ဒါတွေနဲ့ညင်ဆိုင်နေရတာเนาะဒါမျိုးတွေကျွန်တော်တို့ဟိုကြုံလာရပြီပေါ့ရှေ့ဟိုတချို့နေပယ်မှာလည်းထိခိုက်တာကမြင်နေရပြီအဲ့တော့ရှေ့လျှောက်လည်းဒီလိုအခြေအနေတွေကျွန်တော်တို့လာတော့မယ်ပေါ့เนาะအဲ့တော့လက်ရှိထိခိုက်မှုအလားအလာကတော့အဲ့ဒါတွေမြင်နေရတယ်နိုင်ငံကမှာတော့အလားဒီဟိုကျွန်တော် 1930 ကျော် 40 နီးပါးလောက်ကဖြစ်ခဲ့တဲ့အဲစီးပွားရေးပြက်စီပွားပြက်ကကြီးထိဖြစ်မယ်လို့လေပြောကြတယ်ပေါ့နော်သို့တော့တကယ်လက်တွေ့ဘလောက်ထိထိအောင်မလဲဘလောက်ထိခိုက်မလဲဒါမပြောနိုင်သေးဘူးဒါပေမဲ့တတိုင်းထဲမှာပဲစီပွားရေးထိခိုက်မှုအလားအလာနေအတူစီပွားရေးဒီပေါ်မှာဟိုပင်ကောင်းယူနိုင်တဲ့အလားအလာတချို့လေကျွန်တော်တို့လောလောလောဆယ်တော့မြင်နေရတယ်နော်အဲ့တော့ထိခိုက်မှုအပေါ်မှာမူတည်ပြီးတော့ဘယ်လို ဟလာတုံပြန်မလဲဒါမှမဟုတ်လာလာခွင့်ကောင်းဘယ်လိုယူမလဲပေါ့နော်ဒါလေးတော့တေချာစမ်းသစ်တုံးတက်ပြုတော့အချိန်ကြာလေ
တော့ဒီဘောမှာတော်တော်တက်တက်ခိုင်တစ်ချက်လောက်ဆွေးနွေးပြပါအောင
်ဟိုပေါ့ရှင်ဒီကိုဗစ်ကဟိုဒါတဘာဝဘေးအန္တရာယ်ထဲမှာပါတယ်ပေါ့နော်ဒါကတ်ယောဂါကြီးဖြစ်တယ်ကမ္ဘာကတ်ယောဂါကြီးဖြစ်တယ်အဲဒါပေမဲ့တခြားကတ်ယောဂါတွေနဲ့တခြားအဲတဘာဝဘေးအန္တရာယ်တွေနဲ့မတူတဲ့ဟာပေါ့နော်အဲ့ဒါလေးကဘာလဲဆိုရင်ဥပမာနာကိစ်လို့ပြောလို့ရှိရင်အဲ48နာရီနဲ့82နာရီနောက်ပိုင်းဆိုရင်အဲ82နာရီအတွင်းဆိုရင်ဒါကယ်ဆယ်ရေးလုပ်ငန်းပေါ့နော်82နာရီနောက်ပိုင်းရောက်သွားတာနဲ့အဲဒါထူဟိုထူထောင်ရေးပေါ့နော်အဲပြန်လဲထူထောင်ရေးကိုစလို့ရပြီပေါ့ပြီးလို့ရှိရင်လည်းဒီနေရာအချင်းလည်းကွက်ပြီးတော့မှထိတာပေါ့ဥပမာတော့ဟိုအေယာဝတီတိုင်းနဲ့အနီးဝန်းကျင်နေထိရယ်ပေါ့ပြီးလို့ရှိရင်တော့အဲ့တုန်းကတော့လူတွေအများကြီးတည်ခဲ့တယ်တသိန်းနဲ့3000ကျော်တည်ခဲ့တယ်ပေါ့နော်ဒါတပါဒါဒါဟိုအစိုးရရဲ့အစိုးရရဲ့ထုတ်ပြန်ချက်တွေရအဲ့လောက်တည်ခဲ့တယ်ပြီးရင် GDP ရပြောလို့ရှိရင်10ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့တယ်ပေါ့နော်သို့တော်လည်းအချိန်မြန်ဆန်တဲ့အတွက်ကိုမြန်မြန်တည်ထောင်လို့ရတယ်ပေါ့ပြီး2015ကျတော့လည်းโอ้ยีကြီးတာပေါ့เนาะยีကြီးတာမြန်မာပြည်အထက်ပိုင်းကြီးတယ်ပြီးတော့အလဲပိုင်းကိုညွှေ့လာတယ်ပြီးလို့ရှင့်အောက်ပိုင်းကိုရောက်သွားပြီးတော့မှဟိုအလွန်ဆုံးတစ်လလောက်ပဲကြာတယ်ပေါ့เนาะအဲ့တော့ကတော့ GDP ရဲ့ 3.8% ရာခိုင်နှုန်းလောက်ဆုံးရှုံးတယ်အဲအဲ့လိုမျိုးရှိတာပေါ့ရှင့်အခုကျတော့ COVID ရဲ့သဘောကတော့တကဘာလုံးဖြစ်တယ်တကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့အဲတကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတကာကူးသန်းရောင်းဝယ်ရေးတွေရပ်သွားတယ်အဲပြီးလို့ရှင့်နိုင်ငံတကာအသုံးမဟုတ်ဒေတာတွဲမှာရှိတဲ့အဲဒီဒီဟိုပေါ့ရှင့်အထုတ်လုပ်မှုခွင်းဆက်ပေါ့နော်ဒီဒီ supply chain တွေပေါ့ထုတ်လုပ်မှုခွင်းဆက်တွေပြတ်တောက်ကုန်တယ်အပြီးလို့ရှိရင်စီးပွားရေးတွေပိတ်ထားရတယ်ဘာဖြစ်လို့လဲဆိုဒီလို့ရှိရင်အဲ covid ကိုကာဝယ်ထိန်းချုပ်တာကဒါကူးစက်မြန်ရောဂါဖြစ်တဲ့အတွက်စီးပွားရေးတွေပိတ်ထားရတယ်ဆက်ယုံလုပ်ယုံတွေပိတ်ထားရတယ်ပိတ်ထားတော့ဘာအထိလဲဆိုလို့ရှိရင်အယုတ်လက်မြတ်မရွေးထိတာပေါ့နော်စီးပွားရေးလုပ်ငန်းတွေစိန်ခေါ်မှုလို့ပြောလို့ရှိရင်ဟိုရပ်ထားရတဲ့အတွက်နည်းနည်းကြာမှပြန်ဆလို့ရှိရင်ဟိုပါပေါ့နော်ဘယ်လိုပြောမလဲဟိုပေးရန်ရှိတယ်ကြတော့မရက်တော့ဘောเนาะဟိုစီးပွားရေးလုပ်ငန်းတွေဆိုတာ trade credit တွေဆိုတာရှိတယ်ဟိုဘန်အတိုးယူထားတာတွေရှိတယ်စသဖြင့်ပေါ့ပေးရန်ရှိတယ်ကမရက်တော့ဘူးဥပမာဆိုင်ကန်းငှားထားတယ်ဆိုရင်အဲငှားထားတာတွေကမရက်တော့ဘူးဆိုင်ကန်းကရောင်းရသည်ဖြစ်စေမရောင်းရသည်ဖြစ်စေဆိုင်ပိတ်ထားသည်ဖြစ်စေဒါပေးရန်တွေကရှိနေတယ်အဲပေးရန်တွေကဆက်ဆက်ရှိနေပြီးတော့မှဝင်ငွေမရှိတဲ့ကာလပေါ့เนาะဆိုတော့ခြုံပြီးတော့ပြောလို့ရှိရင်တကဘာလုံးမှာရှိတဲ့မိသားစုတိုင်းပေါ့เนาะမိသားစုတိုင်းရဲ့ဝင်ငွေနဲ့ကာလဖြစ်တယ်ပေါ့ရှင်။အဲ့ဒီမှာမှကျမတို့မြန်မာနိုင်ငံကတော့အရင်ကဆိုလို့ရှိရင်ဟိုကျမတို့စီးပွားရေးတိုးတက်မှုနှုန်းက2017နဲ့2015ကြားဆိုရင်ဟို average ပေါ့နော် GDP ရဲ့ပြန်မြတိုးတက်မှုနှုန်းက 9.6% ခန့်နှုန်းကြီးရှိခဲ့တယ်ပေါ့နော်။ပြီးရင်2016နဲ့2020ကြားမှာတော့ပြန်မြ 5.1% ခန့်နှုန်းဒါ GDP တိုးတက်မှုနှုန်းရှိခဲ့တယ်။အရှိခဲ့ရာနေအခုတော့ဟိုဒီ 600% ခန့်နှုန်းကျော်ကနေပြီးတော့မှဒီ September လအရှိပိုင်းပေါ့နော်ဟို August လလောက်ထိကအဲ3.5%ခန့်လုံးထိကျနေပြီအဲပြီးလို့ရှင်ဒါဆက်ကျဖို့ရှိသေးတယ်ပေါ့အခုကဘာကျမတို့ကဒုတိယလိုင်းခံစားနေရတာအောင်ဒီဒုတိယလိုင်းကလည်းဘလောက်ကြီးကြီးမားမားပြက်ကျယ်ကျယ်ပြန့်ပြန့်ဖြစ်မလဲဘလောက်ကြာမလဲဘလောက်ကင်ထွေနိုင်မလဲဆိုတာလဲမသိတဲ့ခါကျတော့ဒီ GDP တိုးတက်နှုန်းကအနှုတ်လက္ခဏာအထိကိုပြသွားနိုင်တယ်ပေါ့ရှင်ကျမတို့မြန်မာနိုင်ငံမှာတော့ဒါဆင်းရဲနှွန်ပါတဲ့လူဦးရေလည်းများတယ်ပြီးလို့ရှိရင်အရင်ကိုဗစ်မဖြစ်ခင်တုန်းကရင်ကျွန်တော်တို့ကစီးပွားရေးအခြေခံနေစီးပွားရေးဟိုပါရှင့်စီးပွားရေးလူမှုစီးပွားခွင့်မျိုးတိုးတက်ခြင်းကဟိုနှိမ့်ကျတဲ့တိုင်းပြည်ထဲမှာပါသေးတယ်ပေါ့ပါသေးတော့ဒီကမ္ဘာကယောဂါကြီးဖြစ်လိုက်တဲ့အချိန်မှာဟိုအထိနာရာချင်းတူတူကျွန်တော်တို့လိုဟိုဒီဒီခွင့်မျိုးမှုနှိမ့်တဲ့တိုင်းပြည်ကလည်းပိုခံစားရတာပေါ့ဖြစ်ချင်တော့လည်းအခုက2020ရွေးကောက်ပွဲနဲ့လည်းတိုက်ဆိုင်နေတော့ဟိုအစိုးရပြောင်းလဲဖြစ်မဲ့အချိန်ပေါ့နော်ဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲပြီးမှဘယ်အစိုးရပဲတက်တက်ပေါ့နော်ဒီစိန်ခေါ်မှုတော့ခါစီပြီးခံရမှာပဲဒီစိန်ခေါ်မှုကတော့ပြည်သူလူထုရောအစိုးရရောခါစီပြီးခံရမယ်ပြီးလို့ရှိရင်ဒီမှာဒုတိယပိုင်းမှာတော့ပြောပါမယ်ရှင်အစိုးရရဲ့အခမ်းကဏ္ဍပို့ပြီးတော့မှအရေးကြီးလာပါတယ်ဒီအစိုးရတွေတကယ်အရေးချင်းရှိပြီးတော့မှတိုင်းပြည်စည်းဝါးရေးကိုစွန့်တင်နိုင်မဲ့အစိုးရမျိုးပေါ့နော်ပေါ်ပေါက်ဖို့တိတ်အရေးကြီးနေတဲ့ကာလဖြစ်ပါလိမ့်ရှင်
โอเคကျေးဇူးပါခင်ဗျာဆိုကိုရဲနိုင်အောင်လည်းတစ်ချက်လောက်ဆွေးနွေးပေးပါအောင်ခင်ဗျာဒီပေါ်မှာလေ
โอเคကျွန်တော်တို့အခုပြောရရင်ဒါကိုဗစ်ဒုတိယလှိုင်းပေါ့နော်ကိုဗစ်ပထမလှိုင်းမှာကကျွန်တော်တို့တိုင်းပြည်ရဲ့ IB ရဲ့စီးပွားရေးအပေါ်တိကျမှုဒီပြင်းထန်တယ်လို့ပြောလို့ရမှာပေါ့ဥမာဆိုရင်စောက်လို့ရေးလုပ်ငန်းဆိုရင်တော့ဒါတူတော့72ရာခိုင်နှုန်းလောက်တိကျသွားတယ်နောက်ကျွန်တော်တို့ဒီ di wensamu lengan di solusi ngaji caw ya kain muat tiga itu ada. Nampi lo di jenaruh semu kontrol lengan di solusi ngaji ni ya kain muat tiga itu ada. Alu di di tiga itu ada pertama fly di aku dunia fly ni sih. Tapi masuk lu pionai. Pertama fly mah solusi leya sajui kana solusi. Selia kain muat jasin itu ada lu pionai. Aku pujio cawsia kau nadi dunia fly di. Jenuh di sajui dina ni pomai cing. Jenuh sajui dina ni ye cawsia yagai nuwa ni punasia yagai nuwa di tiu nengah tua. Tiu nengah di aku jamlai ya dulu si kuza mas sure tu neza ku paytan biu sahi ni mesui dia eh cuzet di jenuh nengah bo amade cile melu jenuh ni ne usar. Jenuh nengah lalu lalu de lude punasia yagai nuwa di. จากจันโอรุดีเลียไซบุยกันนะบ่พี่คนนี้อะไรจีเล่ปีนุ่ยพี่นี่เลยด้วยดีรู้ท่าพี่แค่ไม่สู้ยิ่งจันโอรุใจปีเอซีวายเอโปที่ไกลมุดีอเมริกันพี่ท่านมาพี่เด็ดด้วยเนาะเลขีอันนี้ท้าวต้องการลุชิจันโอรุใจปีด้วยซีวายีอย่างอเมริกันจีมาเร่เซ็งคอมุยิ่งไซนี้อาบีเนาะดีไซมุกจอลอนไลมุสู้ยิ่งสุดว่าโดดตะไคร้ตัวตุจันโอรุดี เนาะแต่ดูตาลงเนี่ยสุดที่มุอาบุยูบีโร่สุยาบดูเวทแต่ก่อนเนาะสุยาปีดูลงงานสิตัวบีโร่ที่อาบุโจโจล้านในเอาจูบันสองเอียมเอเชียนพี่นี่ดูจันโอนี่เนี่ยเจ้ารู้ป่ะโอเคสโลจีเนียมาจันโอเนเนลี่เอ้ยอุ้มยิ่งเข้าใจบีโร่ไม่จินาเดียสโลเอ้ยเจ้าว่าจะมาเลยดีสุดสิ่งของมือเดียสีดานายดูช้าคุยนานี่เดียสีดานายดูสุดเช่นเดียป่ะโอ้สโลดาลีเนเนลี่ปูบีโร่มาบลูคุยนานี่สีดานายเนี่ย
สุราลิโยไปดูยามสุราลิโยเช่าบ่แล้วถ้าเช่าก็จะรู้แล้วสิที่สุยาเกตัวนี้เลยที่เชิงกันเนี่ยบัวร้ายบ่ก็คู่กูเนี่ยต้องได้ไปดูยามแล้วเนาะถ้าเช่าเราไปดูยามอะไรโอเคคู่ที่คุณอาจารย์ตัวที่จะขายหนังสือนี่ก็รู้ไปนี่คู่บิ๊กก็ตัวว่าบีอันนี้มาจันทร์รู้จันทร์มีมาเก็บไว้เก็บมาไม่จงบุเรอันนี้ไปอาจารย์สามีช่วยไปทำมาช่วยเนาะ อาม่าไม่ยืมเช่ที่ไก่เพียงแต่ที่ไก่เด็กเดี๋ยวนี้เนี่ยชีเดียสิโอชีเดียยืมยาลงอ่ะอะไรตัวเป็นที่ไก่ไหนเนี่ยในคำพูดเช่นนี้เนาะที่บอกมาจันทร์รู้ที่รู้ด้วยจงอ่ะที่เบ็คเข้ามาเนาะเรื่องมาเข้ามาปัตมาจงรู้ไปเปลี่ยนรูปยามเช่นนี้เนาะที่เช่นนี้มาจันทร์รู้ไปรู้ตรงเดียร์เลยเราเล่าสุดที่ไหนเลย การีอาจันทร์รู้เปลี่ยนทางเข้าลงทัวร์นะโอ้ทริปเบียร์อะไรพี่ล่ะเอ้ยพี่ล่ะเลยการจันทร์รู้ดาวูปลาติงงานการจันทร์รู้ตองงี้อยู่ในนี้อยู่ติเนคุยเบียร์รู้เปล่าไหมโอ้ทรอคุณล่ะสิวายเนี่ยมันก้าวในงานยืมมือเยอะอายามาบาลีเปลี่ยนเต้นเนี่ยโอ้อันนี้จะเป็นรู้อาตาจะเป็นรู้ลาจีดูยีลาจีชียี่สายเนี่ยอะไรกู ลาเราบางเรื่องมันเลยก็สาบเนาะเอลูดูว่าไม่คุยยาลาเนี่ยเจ้าเลวตรงแต่ตัวตัวผมเนาะเขาเราถูกเราอันนี้จะไปเขาเราถูกที่นอกที่เนี่ยนอกจากเลยกับมาที่เราไปยาดูเจ้าเลวนี่เป็นยาตัวเดิมหูดูเวลาเอราดีอาปีหลานอันนี้ที่กบิลูไปจะบอกว่าเบียนดีมิวมิวเนาะ
ที่เราสู้อยู่ดีกันจำนวนมันล้านหนึ่งดีล้านหนึ่งดีหรอจะด้วยกูจูมีนบีหรอชงงมีเปลี่ยนเสมอเชิงเจ้าบีหรอยูซาเลยนะก็ชงจอยไม่คุยหรอที่ว่ายมาเลยล้านหนึ่งหัวลูกเดียวโอเคเอาน้องที่เชื่อกับบ้านนี้คุณนามีน้องที่เชื่อกับแล้วสิที่สุยานี่แหละที่ที่เราสังคมมือเชิงกันนี่ปงแต่มาหรือกูกูมีต้องแต่ไปบุชิมาแล้วเนาะอันนี้อะไรอันนี้
อ๋ออะไรก็เราจะตะโกนเนี่ยด้วยเนาะกูที่รอ จนเราจุดเด่นแต่เช็คบิดตรงเบียมผมมีบอกมีมีตรงเบียมผมมีโปรเอ็กซ์เดฟเวนิลก็จะรับอันนี้ดีเลยรู้แต่คนเดียวอยู่ในรูตรงดามาเป็นมีเอ็กซ์เดฟบอกเราพิลามาตรงเบียมเลยชิ้นนี้มีเจ้าหนีละแต่จุดนี้เป็นเซ็งเก็บผมแล้วตรงเบียมในส่วนสี่ของกูก็มีเงินในมือเราอันนี้ดีเลย
So di di pom mau ni jadual tetek kain lo kau ye nak awak nak ukir sebelah usin lah ni. Jadual tetek kain mana? Jadual tetek kain mana? Ukir sebelah usin ni pom mau ni.
Lepas ini soya lo jual usin. Covid mama kau bukan lo. Covid mata ingin doa ni. Lu mesti buat pun mewutu tayu. Ayam sayu mu aneh ke barai sih. Ayam sayu mu masih terlalu lo dong cuma biasa mal. Bapa lo le suruh. Oh, nengen no timing apa kuwa di NLD anaya parti cerita ni, ni jangan itu sahaja lah, bukan? Soalnya anti suah le dah, osa take macam ciro, oh anti su log dia nak ku kongai jala, bukan? Kongai jala biro lumu siwa pun muntuk macam oh, oh usang melu, usang ni kangen nak piang ni wala di suya mah, nasi suya mah. Di jalan mama covid kat piang cerita kaca lo, covid cerita cie mah. COVID itu kagai tenjo cendih, siapa yang lumu ye, tapi biro tiga sejam, cerita kaca loh. Oh, poso kau napa no? Pobi ramah soko malah sih. Taro cuma ye tunda cepa, di ngane sahpo no?
Okay, ku ye naya orang cila, jauh biro yang lah di bawah.
Oh, di kah jono jauh je naro. Dia jono di COVID cerita adre semua ni biro, dah di kekeri cula abu sebiji, kunci atau pani biri. นะเปิ้บโจซ่าเลยปอนเนาะโอเคตัวอุปกรณ์นี้ S1 สุขะเบกะจีเนาะเมียหรือตัวโรงงานชินเป็ดตานี่จีตัวตะแกลูอัจฉะเยบ้ามาโหเส้นประสันนั้นเป็ดปอเนาะโรงงานชินลูอัดเนียดีดีอัจฉะแท้โหจ่อตั้วบ่ด้วยกาละตะคู่อะด้วยต้องขันทางไหนมูอะด้วยกูตัวพอลิซีอีอ่ะเนาะตูตัดตาไหนแม้อ่ถอดปั่นงวยจี้อ่ะตัดตาไหนแม้อ่ถอดปั่นลูเนี่ยเฉยมาเนาะตะแกอณีทากูเนี่ยมหัศจรรย์อกุญีปอกุญีอ่ะတော့มันเนี่ย ตัวตะเกลุอัดเดอกุญีမျိုးမဟုတ်ဘူးတကယ်လူအပ်တဲ့ပမာဏမျိုးမဟုတ်တဲ့အတွက်အဲကျွန်တော်လူချင်းနဲ့အဲရလတ်လည်းမရဘူးပေါ့အဲ့တော့အရေးကြီးတာဒီတကယ်လုပ်ငန်းရှင်တွေနဲ့ဟောဒူးတိုက်ဆွေးနွေးပြီးတော့တကယ်အနေထားကိုနားလည်အောင်လုပ်ပြီးတော့တကယ်ပြောင်းလဲသွားအောင်ကုညီထောက်ပံ့မှုမျိုးကိုဆောင်ရွက်ဖို့လိုတယ်လို့အဲကျွန်တော်အနေနဲ့တော့ပြောလို့ပါโอเคခင်ဗျာအဲ့တော့ကျွန်တော်ဒီဒုတိယမိ
ကိုပြီးဆွေးနွေးဆွေးနွေးသေးခြင်းနဲ့ပေါ့ဒါကတော့ကျွန်တော်တို့ဒီလိုစိန်ခေါ်မှုတွေကိုဆွေးနွေးသွားတဲ့ထက်စိန်ခေါ်မှုတွေကျွန်တော်တို့ရှိအချက်တဲတွေရှိရမြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒါတွေကိုဒီဒီဘလို့ကြော်လွားကြမလဲပေါ့ဒီစိန်ခေါ်မှုအချက်တဲတွေကို2020လုံရွေးကောက်ပွဲမှာတက်လာတဲ့အစိုးရတော်၎င်းဒါမှမဟုတ်ကျွတ်တော်တွေကိုရောက်သွားတဲ့ကိုယ်စားလှယ်တွေဆိုတော့ဘလို့မူဝါဒအနေနဲ့ဘလို့စီစဉ်နေတဲ့ဒီအချက်တဲတွေကိုကြော်လွားကြမလဲဆိုတာလေးဆွေးနွေးပြအောင်အဲ့တော့ဒေါက်တာတက်တက်ခိုင်မဲရင်းလုံးဆက်ဆွေးနွေးပြပါခင်ဗျာ
လူလူဘွားအဓိကလုပ်ငန်းလမ်းစဉ်68ရံဆိုပြီးတော့မှအဲကျမတို့ပြည်သူလူထုအစီအခံတင်ပြထားပါရှင်။အဲဘာဖြစ်လို့လဲဆိုကျမတို့ကဒါ programmatic party ဖြစ်တော့လေ။နောက်အဲ့ထဲမှာမှကျမနိုင်ငံတော်ရဲ့အခမ်းကဏ္ဍကိုကျမအဓိကပြောချင်ပါရှင်။အခုချိန်မှာတော့ဟိုနိုင်ငံတော်ကထူမပေးရတော့မှာပေါ့နော်။နောက်ကျမတို့ဟိုမှာဟိုဒီဒီခုနဦးမင်းခင်ပြောခဲ့တယ်လို့ပဲ။ဟို proactive stance ယူတာပေါ့ရှင်။ဟိုမဖြစ်သေးခင်ဟိုကြိုတင်ပြီးဘာလုပ်မလဲဆိုတာပေါ့နော်။အဲဆိုလို့ရှိရင်ကျမတို့ကကိုဗစ်နဲ့အတူရှင်တွဲထူရမြဲမြမစည်းဝါးရေးဆိုပြီးတော့မှအဲကျမတို့ဒါလည်းအခမ်းကဏ္ဍတစ်ခုထည့်သွင်းထားပါလေရှင်ထည့်သွင်းထားတဲ့အချိန်မှာအဓိကတော့လုပ်ငန်းလမ်းစဉ်အစိုးရရဲ့နိုင်ငံတော်ရဲ့ဝင်ငွေပေါ့နော်အဲဆိုနိုင်ငံတော်အနေနဲ့တော့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာလည်းဟိုဒီချီးမွေတွေတော်တော်ရပါတယ် concessional loan တွေပေါ့နော်တော်တော်ရတယ် US dollar 2.5 billion ဆိုနည်းတာမဟုတ်ဘူးပေါ့နော်ဟိုဒါတွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်လည်းအဲ့ဒါတော်တော်လေးတိုင်းပြည်စည်းဝါးရေးကိုအတွက်ကိုဟိုပါပေါ့နှိုးဆွာတာဖြစ်ပါတယ်ရှင်။လေယာသားငါးကန္တာအခွင့်အလမ်းဖြစ်ပါတယ်ရှင်။နောက်ဥပမာဒါဒါတကဘာလုံးမှာမိသားစုတိုင်းဝင်ဝင်နဲ့ကာလဖြစ်တယ်။အဲ့ဒါကြောင့်မလို့နော်အဲ့ဒါကြောင့်မလို့မလိုအပ်တဲ့ပစ္စည်းတွေမဝယ်ဘူးပေါ့။ဘာမဆိုမလိုအပ်တာကိုမသုံးကြဘူးပေါ့နော်။အဲ့ဒါပေမဲ့စားတောက်ကုံကတော့စားနှံ့ရိတ်ခါကတော့လူတိုင်းသုံးကြရမှာ။ဟိုကိုတဝမ်းတစ်ခါတော့ဝဝအောင်ဝယ်စားကြရမှာပဲပေါ့နော်။ဆိုတဲ့ခါကျတော့ဒီလေယာတားငါကန္တာကကျမတို့အတွက်အခွင့်အရေးလို့အခွင့်အလမ်းလို့ကျမယူဆပါတယ်ရှင်။ပဲတို့ပြောင်းလို့စီထွက်တီးနံပြီးရေထွက်ဟိုပါပေါ့ရေထွက်တားငါပေါ့နော်ပြီးလို့ရှင်ရာဘာနဲ့တစ်တီးဝင်လံပေါ့နော်အာဒါတွေကိုကျမတို့အာယုံဆိုင်ရမယ်နံပါတ်1ကနံပါတ်2ကအခြေခံအဆောက်အဦလုပ်ငန်းတွေပေါ့အခြေခံအဆောက်အဦလို့ပြောလို့ရှင်ဒါ ငွေတွေအများကြီးလည်းပါတယ်ပြီးလို့ရှိရင်တိုင်းပြည်လည်းဖွံ့ဖြိုးတိုးတက်မယ်အာရှအမြန်လမ်းမကြီးလိုမျိုးတရုတ်မြန်မာစီးပွားရေးစင်ကြံလိုမျိုးကလတန်ကလတန်ဘက်ဆုံစီမံကိန်းလိုမျိုးဒါမျိုးတွေပွင့်လင်းမြင်သာမှုရှိရှိနဲ့ဒီအစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်တဲ့နီးလန်းနဲ့ပေါ့နော်တော့ပြည်တွင်းလုပ်ငန်းရှင်တွေလည်းအနောက်ကိုင်ခွင့်လန်းရနိုင်တဲ့နီးလန်းနဲ့ပေါ်ဆောင်တာမျိုးပေါ့နော်ပြီးလို့ရှိရင်နံပါတ်3ကတော့ကျမတို့ကသဘာဝတရားစာတထုတ်လုပ်တာတွေပေါ့အဲ့ဒါတွေကိုကျမတို့ဒီ EIA SIA တွေတေချာလုပ်မယ်အဲပြီးလို့ရှိရင်လည်းတန်ဖိုးမြင့်ထုတ်လုပ်ခြင်းကိုပါကျမတို့လုပ်လို့ရတယ်ပေါ့အစိုးရရဲ့အခန်းကဏ္ဍအသိရေးကြီးပါတယ်လောက်တာကင်တာရှိတဲ့စီးပွားရေးဝန်ကျင်ဖြစ်ဖို့နောက်အစိုးရကလည်းဒီစီးပွားရေးလက်မြင်ပြီးတော့မှစီးပွားရေးနားလည်တဲ့အစိုးရဖြစ်ဖို့ဟောဒါအသိရေးကြီးပါတယ်ရှင်အဲ့လိုဖြစ်ဖို့ကခုနကကိုရဲနိုင်အောင်ပြောတယ်လို့ပဲပုဂ္ဂလိကကဏ္ဍနဲ့ engage လုပ်ရမယ်ပုဂ္ဂလိကကဏ္ဍလို့ပြောလို့ရှိရင်ကျွန်တော်တို့ကစီးပွားရေးလုပ်ငန်းရှင်လည်းပါတယ်။နောက်လှုပ်အားရှင်တွေပေါ့နော်။ဒီဝန်ထမ်းတွေဟိုအလုပ်သမားတွေလည်းပါတယ်။ပြီးလို့ရှိရင်လယ်သမားတွေနဲ့ပေါ့နော်။အသေးချပညာရှင်တွေနဲ့ပြီးလို့ရှိရင်ဒီ CSO တွေ NGO တွေရဲ့အတန်တွေနားထောင်ပြီးတော့မှဒီစုပေါင်းဆောင်ရွက်ဖို့လိုပါတယ်ရှင်။အဓိကကျွန်မပြောချင်တာကတော့2020အလွန်မှာ2020ရွေးကောက်ပွဲအပြီးမှာကျွန်တော်တို့ကစီးပွားရေးကျွမ်းကျင်နဲ့စီးပွားရေးရောနိုင်ငံရေးရောကျွမ်းကျင်နဲ့အစိုးရတရားကိုတက်စီခြင်းပါလို့ဆို
။ဟုတ်ကဲ့။ဟိုကိုကျန်တဲ့ဒီပေါ်မှာတစ်ချက်တော့ဆွေးနွေးပေးပါအောင်ဒီစိန်ခေါ်မှုတွေကိုလို့ကြော်လာမယ်ဆိုတာနဲ့ပတ်သက်ပြီးတော့
ပေါ့နော်။တကယ်တမ်းပြောရရင်နော်စစောကကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည် GDP ရဲ့38.8%ရာခိုင်နှုန်းဒီလေယာဉ်စိုက်ပျိုးရေးကဏ္ဍထုတ်ထုတ်တာဖြစ်တယ်။ကျွန်တော်တို့မှာရှိရဲ့ဒီ workforce ပေါ့နော်။အဲ့တော့ဒီအလုံးလုံးတဲ့အင်အားရဲ့80ရာခိုင်နှုန်းဒီလေယာဉ်စိုက်ပျိုးရေးကဏ္ဍမှာဖြစ်တဲ့အတွက်အခြေခံအားဖြင့်တော့လေယာဉ်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်ကျွန်တော်တို့ဆောင်ရွက်ဖို့လုပ်ရဲအစင်ဆက်ပြောရရင်เนาะကျွန်တော်တို့ဖဆာပလာအစိုးရအခက်ကနေပြီးတော့ဒီနေ့အချိန်ကြီးပဲဆိုပါတော့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုတိတိယောက်ယောက်အာရုံစိုက်ပြီးရင်းနှီးမြှုပ်နှံခဲ့ရမှာမရှိဘူးဥပမာဆိုပါတော့သူနာနိုင်ငံနေဆိုလို့ရှိရင်ကျွန်တော်တို့မြေစည်းပါစမ်းတပ်တရားနေမျိုးစပါเนาะပံ့ပိုးပြီးရဲလေယာဉ်သွန်းအားစုတွေပံ့ပိုးပြီးရဲချင်းငွေပြီးရဲဈေးဘက်ရှာပြီးရဲ A to Z အစအဆုံးလုပ်တဲ့အဖွဲ့အစည်းတွေရှိရဲကျွန်တော်တို့တိုင်းပြည်မှာခုချိန်ထိလွတ်လပ်ရေးရပြီးတာကနှစ်ပေါင်း80ကျော်သွားတယ်အဲ့လိုအဖွဲ့အစည်းမျိုးမရှိသေးတဲ့အတွက်အဲ့လိုအဖွဲ့အစည်းမျိုးတွေဖြစ်လာအောင်အဲ့ဒီအဖွဲ့အစည်းတွေ independent နဲ့ဖြစ်ဖို့လိုတယ်တေချာလဲထိရောက်အောင်လုပ်နိုင်ဖို့လိုတယ်ဒီလိုအင်အားတွေနဲ့အကြမ်းင်းပြောရင်လေယာဉ်စိုက်ပျိုးရေးကဏ္ဍကိုကျွန်တော်တို့တက်လာအောင်လုပ်ဖို့လိုတယ်လေယာဉ်စိုက်ပျိုးရေးကဏ္ဍနဲ့ချိတ်ဆက်ပြီးတော့အသေးစားအလတ်စားပေါ့ဒါကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေဆို90ရာခိုင်နှုန်းဒီအသေးစားအလတ်စားတွေဖြစ်တဲ့အတွက်ဒီအသေးစားအလတ်စားတွေလုပ်ငန်းတွေတိုးတက်လာအောင်လို့ဒါကျွန်တော်တို့ကချင်းငွေပေးရမယ်ဒီပညာတွေပံ့ပိုးပေးရမယ်အဲ့လိုဒီလုံထုံးလုံကြီးတွေဖြေလို့ပေးဖို့လိုတယ်အဲဒါမျိုးအားတွေကျွန်တော်တို့ဆောင်ရွက်ဖို့လိုတယ်အားလုံးချုပ်ပြီးပြောရရင်တော့ကျွန်တော်တို့ဒီအစိုးရလုပ်ငန်းရှင်ပညာရှင်အားလုံးညှိနှိုင်းပြီးတော့ကျွန်တော်တို့တိုင်းပြည်အတွက်အကောင်းဆုံးအဖြေဒီပါလေအကောင်းဆုံးမဟာဗျူဟာဒီပါလေဆိုတော့ဟာဘူးကျွန်တော်တို့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်တော့ကျွန်တော်တို့ပြည်သူပါတီအနေနဲ့ကတော့2020ရွေးကောက်ပွဲအလွန်မြှော်မှန်းချက်ဒီတနိုင်ငံလုံးရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်တဲ့အမျိုးသားရေးမဟာဗျူဟာတရက်ရှိဖို့လိုတယ်ဒီမဟာဗျူဟာကိုရွေးကောက်ပွဲမှာနိုင်ဒီဖြစ်စေရှုံးဒီဖြစ်စေနိုင်ငံရေးပါတီတွေအားလုံးကိုယ်တိုင်ပြည်အတွက်ဆန်းဆောင်နိုင်တဲ့ပုံကိုယ်တွေအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ပြီးရေးဆွဲပြီးညီညီညွတ်ညွတ်ဆောင်ရွက်မှသာကျွန်တော်တို့တိုင်ပြည်ဒီကိုဗစ်အကျက်တဲကနေရုန်းတက်ပြီးနောက်တစ်ချိန်မှာစီးပွားရေးရဖွံ့ဖြိုးတဲ့နိုင်ငံဖြစ်နိုင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပြောချင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့အငယ်ဦးမင်းလည်းတစ်ချက်တော့ဆွေးနွေးပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ပြောခဲ့တာဒီရောခုနပြောသွားတာဒီလိုဆက်ဆက်ပြီးတော့နိမူဝါဒဘိုင်းရောမဟာဗျူဟာဘိုင်းရောကျွန်တော်တို့ပြောချင်တယ်။တကယ်ကလေကျွန်တော်တို့ကဟိုတိုင်းပြည်ဘယ်လိုသွားမလဲရှင်းလာမယ်နှစ်30 50 100ပဲသွားမလဲဆိုတော့အပြောမြင်မြုံမှန်းချက်မျိုးနဲ့အဲ့လိုမြုံမှန်းချက်မျိုးချပြီးတော့အခုကြုံလာရမယ်ကျွန်တော်တို့နှစ်ရေတူရေရှင်မှာကြုံလာရမယ်အခုလို PNDA တွေဟလာဟိုခုနပြောခဲ့တဲ့အရင်ပြောခဲ့တဲ့သဘာဝ PNDA လိုဟာမျိုးတွေအကောင်းဘက်ကလာနိုင်တဲ့စိုးကျိုးပေါ့နိပညာအရန်ပြောင်းလဲတိုးတက်တာရဲ့စိုးကျိုးတွေဒါတွေကိုရေရှိဘလို့ရင်ဆိုင်သွားမလဲဘယ်လိုသွားကြမလဲဆိုတော့ဟိုအမျော်မြင်အောက်မှာဟလာခြားတဲ့နေဘူဝါဒကြီးမှန်းချက်ချပြီးတော့ဟလာကျွန်တော်တို့တကယ်လို့လုံလောက်တဲ့သင်ခန်းစာဟိုယူနိုင်ရင်ပေါ့လေနော်ဒါလုံလောက်တဲ့သင်ခန်းစာယူနိုင်မလားမယူနိုင်မလားဆိုတော့ကျွန်တော်လက်ပြောတတ်သေးဘူးနော်တချို့ယူနိုင်မယ်တချို့မယူနိုင်ဘူးဟလာလက်တွေ့ဟလာလက်တွေ့တွန်းအားဖြစ်လာမလားဒါလည်းစောင့်ကြည့်အောင်ပဲသို့တော့ အဲ့ဒါလိုအမျိုးအမြင်နဲ့ညီမှန်းချက်မျိုးမူဝါဒမဟာဗျူဟာချပြီးတော့နော်အင်အားကိုစုစည်းပြီးတော့ဆိုတော့ဟိုကိုရဲတဲ့အောင်ပြောဆိုပါပဲအင်အားကိုစုစည်းပြီးတော့ကျွန်တော်တို့ဟိုတုံ့ပြန်နိုင်မှုရေဂျိုတင်ပြင်ဆင်နိုင်မှုရေရှေ့ကိုတွားနိုင်မှုရေလို့တယ်ပေါ့အဲ့ဒီမှာအရေးကြီးတဲ့ချက်ကဘာလဲဆိုတော့ဒါကတော့ဖြစ်တင်တယ်လို့ယူဆတာကိုပြောတာပေါ့နော်ဒါပေမဲ့ဟိုမဖြစ်ဖြစ်အောင်လုပ်ဖို့လိုတာတွေကလက်တွေ့ကြဖို့လိုတယ်လက်တွေ့ကျွန်တော်တို့ဘာတွေဖြစ်နေလဲဘာတွေရင်ဆိုင်နေရလဲတော့ကျွန်တော်ကဏ္ဍတစ်ခုချင်းနဲ့ခြုံပြီးပြောချင်တာပေါ့နော်အဲ့ဒါလက်တွေ့ကြကို့မှာဘာဖြစ်နေသလဲဘာလိုလာမလဲနော်ဒီရှိဘာဖြစ်လာမလဲဆိုတာကိုလက်တွေ့ကြအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဟိုပြင်ဆင်တုံ့ပြန်နိုင်မှုလိုပါတယ်နော်အဲ့ဒီအတွက်လည်းပဲကျွန်တော်တို့ရှိတဲ့အင်အားပေါ့နော်အင်အားကိုစုစည်းပြီးလုပ်နိုင်မှုလိုတယ်ဥပမာဆိုပါတော့ကျွန်တော်တို့မှာဟလာဟို social capital လို့ပြောလို့ရတယ်ဟလာလူမှုရေးအင်အားကျွန်တော်တို့မှာရှိတယ်တော့အားလုံးကပြောကြတယ်ဆိုကြတယ်ဟလာဟိုနိုင်ငံရေးနဲ့စီးပွားရေးနဲ့တိုင်းပြည်နဲ့ချုပ်ခြိပြီးတော့ဖြစ်နေရတဲ့ကိစ္စတွေကကျွန်တော်တို့အိမ်တကာမှာနေတိုင်းရှိနေတာဟုတ်နော်အမြဲပတ်သက်နေတယ်ဒါသူများနိုင်ငံနေမှာဒီလိုမဟုတ်ကြဘူးတချို့နိုင်ငံတွေမှာသူပြင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာသို့တော့အဲ့ဒီသူတို့အတွက်ဟိုအားသာချက်ဆိုမယ်ကျွန်တော်တို့ဒီဟာမှာအားနည်းမှုရှိလို့အားသာချက်လည်းရှိတယ်အားလုံးကသူဒီအားလုံးကဒီပေါ်မှာတုံ့ပြန်နေတာဟုတ်နော်ဒါဆိုတော့အမြဲတမ်းနေတိုင်းကိစ္စအတင်းမှာတိုင်းပြည်နဲ့ခြိတဲ့ကိစ္စတွေပါနေပါနော်ဒီလိုဟာမျိုးဒီလိုအသာချက်မျိုးကိုကျွန်တော်တို့ကကြောက်အောင်ယူပြီးတော့နော်လက်တွေ့ကြနော်ကန္တာတွေကိုရွေးချယ်ပြီးကျွန်တော်တို့သွားမယ်ဆိုရင်ဖြစ်လာနိုင်တာပေါ့နော်အဲ့ဒါလိုပဲဟိုကျွန်တော်တို့နိုင်ငံရေးပါတီတွေအခြားအခြားသောဖွဲ့စည်းတွေကလည်းလက်တွေ့ပေါ်လာမယ့်အခင်းချင်းပုံမှာဘယ်လိုဟလာရင်ဆိုင်မလဲဘယ်လိုဒီပုံမှာဘယ်လိုဟိုတုံ့ပြန်မလဲဟလာဘယ်လိုအခြေအနေကိုသွားမလဲပေါ့နော်ကျွန်တော်ယုံကြည်တာကတော့အားလုံးမှာသူစွာရှိတယ်ဟလာလူအပ်တာကဘာလဲဆိုတော့သူတို့ဆိုင်ရာသူ့နေရာနဲ့သူလုံနိုင်ကြနိုင်နဲ့စွမ်းဆောင်နိုင်တဲ့အခွင့်အရေးတွေရဖို့ပဲလိုတယ်စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍအသီးသီးမှာအဲ့ဒါမျိုးရအောင်ကျွန်တော်တို့ဖွင့်ပေးနိုင်မယ်ဆိုရင်ခုနရွေးချယ်ပြီးပြောသွားတယ်ဟလာခြေကအဆောင်ဖြစ်ဖြစ်လေယာသားကအဲ့ဒါတစ်တော်ကဏ္ဍတွေဖြစ်ပေါ့နော်အဲ့လိုမျိုးအားသာချက်ဒီပုံမှာဟိုချိန်ဟိုယူပြီးတော့သွားအမြော်မြင်နဲ့ပေါင်းဆက်ပြီးတော့လေဟိုအင်အားကိုစုစည်းသွားနိုင်မှုတော့ဟိုပြင်ဆင်ပြီးတော့လုပ်ကင်တင်နေဒါမှလည်းကျွန်တော်တို့ဟိုရှင်းတာနိုင်မယ်ဟလာပို့ပြီးတော့ကောင်းတဲ့အခြေအနေတစ်ခုကိုအခွင့်ကောင်းယူပြီးတော့ဖန်တီးနိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ရဲ့အစီအစဉ်ကတော့ချိန်ရက်ကတ်နေတဲ့အတွက်ဒီမှာပဲရန်လာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ပါဝင်ဆွေးနွေးပေးကြတဲ့အငယ်ဦးမေခင်ဒေါက်တာတက်တက်ခိုင်ကိုရဲနံတို့ကိုသူပဲကျေးဇူးတင်ကြောင်းပြောလိုပါတယ်နော်အားလုံးပဲကျေးဇူးပါခင်ဗျာ
နေနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ကမ္ဘာ့မှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာ3သိန်းခွဲကျော်နဲ့အများဆုံးဆန်းကျင်တင်နိုင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောပါတယ်ဇင်းနေရတော့နေ့စဉ်ကူးစက်မှုအသစ်ရဲ့3ပုံ2ပုံဟာဥရောပတိုက်ကဖြစ်ပြီးတော့ကူးစက်သူ 3,900 ကျော်ရှိပါတယ်ဂျွန်ဆောင်းကင်တက်ကတို့ရဲ့ဇင်းနေရတော့ကမ္ဘာ့မှာ COVID-19 ရောဂါကူးစက်ခံသူ36.8 တန်းကျော်နဲ့တည်ဆုံးသူ1တန်းကျော်ရှိသွားပြီဖြစ်တယ်လို့ပြောပါရခင်ဗျာအိန္ဒိယနိုင်ငံမှာလုံးနေတဲ့14နာရီအတွင်းနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ9300ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူ9တန်းနီးပါးရှိသွားပြီလို့အိန္ဒိယနိုင်ငံကအတည်ပြုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအင်မီဒိုရဲ့တောင်းပတ်မျက်ခင်းမှာဒီနေ့လူရာပေါင်းများစွာတက်ရောက်မဲ့အခမ်းအနားတစ်ခုကိုစီစဉ်ထားပြီးအဲ့ဒီမှာမိန်ငွန်းပြောကြားသွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးတန်းတောင်းဝန်ရှိသူတူကVIEW ကိုတီးပြီးပြောကြလိုက်ပါတယ်ဒါဟာသမ္မတထရမ့်အနေနဲ့ပြီးခဲ့တဲ့ဘက်ကဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကြေညာပြီးတဲ့နောက်လူကိုယ်တိုင်ပထမဆုံးတက်ရောက်မဲ့အခမ်းအနားဖြစ်ပါတယ်ခင်ဗျာနိုင်ငံတို့ကရာဘတ်ဒေသအတွင်းငြင်းပွားနေတဲ့ကိစ္စပေါ်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားအပြစ်ခတ်ရာစည်သဘောတူညီချက်ကိုဒီကနေ့ညနေပိုင်းမှာစတင်လှုပ်ဆောင်နိုင်လိုက်ပါတယ်ဇနီးနေ့ညပိုင်းအတွက်အစည်းအဝေးတွေကတော့ဒီလောက်ပါပဲCOVID-19 ရေးပေါ်အခြေအနေအရဗီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်မယ်ကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.